Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်စက်တင်ဘာလ10ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ flight to meter 24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်ပါဒီနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းမှာအပြစ်ရရေးနေရာများစွာမှာဆက်ထိန်ထားနိုင်ပေမဲ့ဒီအပြစ်ရရေးပြက်ပြားသွားမှာစိုးရိမ်နေရပါသေးတယ် EU ဥရောပသမဂ္ဂအနေနဲ့ရုရှားရေနံကုမ္ပဏီတွေကိုတံခတ်ပိတ်ဆို့ဖို့ပြင်ဆင်နေပါပြီအမေရိကန်သမ္မတရဲ့နိုဝင်ဘာတရုတ်ခီးစဉ်အတွက်ပြင်ဆင်ဖို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေးဘီဂျင်းမြို့တော်ကိုရောက်ရှိနေပါတယ်ဒီသတင်းတွေနဲ့အတူအခြားစိတ်ဝင်စားကြတဲ့တွေကိုပြပြပေးသွားမှာပါမယ်ချင်းနိုင်ရေ
ကောင်းပါပြီကိုဝင်းမင်းရေမြန်မာနိုင်ငံမှာတော့ဆင်းရဲမွဲတေမှုတိုက်ဖျက်ရေးအတွက်စီမံကိန်းပေါင်း350ကျော်ကိုကချင်ပြည်နယ်ရှမ်းပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာကမ္ဘာပံအကူအညီနဲ့အကောင့်ထဲပေါ်နေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကမ္ဘာပံဌာနကိုယ်စားလှယ်ကပြောဆိုလိုက်ပါတယ
် In the case of Myanmar as it was undertaking its economic reform whereVOA
နဲ့တည်တံ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောသွားတာပါသတင်းပြည့်စုံကိုတော့အစီအစဉ်သတင်းစီစဉ်ပြီးနောက်ပိုင်းမှာတင်ဆက်ပေးမှာပါရှင်ဒါအပြင်အရှေ့အာရှနဲ့ Pacific ဒေသအတွင်းအသက်20အောက်လူငယ်တွေတပ်ဖြတ်ခံရမှုမှာမြန်မာနိုင်ငံကအမြင့်ဆုံးဖြစ်နေတယ်လို့ UNICEF ကထုတ်ပြန်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်တခါအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေကိုထုတ်လင်းမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ဒေါခင်မျိုးတက်တကပြောပြပါအောင်ရှင
်ယူကရိန်းရာရှိတွေကယူကရိန်းနဲ့ဆိုရယူကရိန်းဆိုရနဲ့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကြာအဖြစ်ကရဲ့ဆေးကိုနိုင်ငံရှေ့ပိုင်းနေရာများစွာမှာဆက်ထိန်ထားနိုင်ပေမဲ့ဒီအဖြစ်ရဲ့သဘောတူညီမှုပြန်ပြက်မှာစိုးရိမ်နေရသေးတယ်လို့ဒီနေ့ထုတ်ပြောလိုက်ပါတယ်။မနေ့ကတနင်္ဂနွေနေ့မှာတိုက်ပွဲကြီးတွေရှိခဲ့ပေမဲ့စနေနေ့မှာဖြစ်ခဲ့တဲ့ဘုံကျဲတိုက်ခိုက်မှုကြီးတွေကြောင့်ဒီနှစ်ရတာအဖြစ်ကရဲ့ဆေးပြက်ပြဲသွားနိုင်တဲ့အခြေအနေကိုစိုးရိမ်နေကြတာပါ။ဒါပေမဲ့တနင်္ဂနွေနေ့မှာဒေါညက်စ်မြို့လေးစိတ်နီဘုံကျဲတိုက်ခိုက်မှုကြောင့်တော့ရွာငယ်တစ်ခုကနေအိမ်နှလုံးမီးလောင်ခဲ့တယ်လို့မာရီယူပူးမြို့နီတိုက်ခိုက်မှုတွေကြောင့်လည်းရသားတုသေဆုံးပြီး3ဦးဒဏ်ရာတွေရခဲ့ကြပါတယ်။ဒီတိုက်ပွဲတွေဖြစ်ခဲ့ရတာအတွက်နှစ်ဖက်လုံးကတစ်ဖက်ကိုတစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။ယူကရိန်းမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီပြောခွင့်ရသူကအစိုးရတပ်တွေဘက်ကတော့အပြစ်ခတ်ရရေးကိုပြေဝလိုက်နာခဲ့ပေမဲ့ပြီးခဲ့တဲ့24နှစ်အတွင်းသူတို့ရဲ့စစ်ဆေးရေးဂိတ်တွေကိုအကြမ်းဖက်သမားတွေဘက်ကဘုံကျဲတိုက်ခတ်ခဲ့တယ်လို့ဆွဆွဲလိုက်ပါတယ်။ရုရှားလူလာတဲ့ခွဲထွက်ရေးတပုံတွေဘက်ကလည်းစပါတက်ရက်ွက်ဆင်ကြီးဖို့မှမော်တာကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်တာခံရတယ်။ဒါကြောင့်အရက်သားတွေရဲ့အိမ်လေးလိုမိလောင်ပျက်စီးခဲ့တယ်။ဒါကြောင့်မလို့သူတို့အတွက်အပြစ်ခတ်ရဆေးရေးဆိုတာမရှိတော့ဘူးလို့ပြောခဲ့ပါတယ်ခင်ဗျ။
ရုရှားဆိုအပန်ရေနံကုမ္ပဏီကြီးတွေဖြစ်တဲ့ Rosneft နဲ့ Transneft တို့နဲ့အတူရေနံသဘာဝဓာတ်ငွေကုမ္ပဏီကြီး Gazprom ရဲ့ရေနံဌာနကိုပါအရေးယူဒဏ်ခတ်မှုအသစ်တွေချမှတ်ဖို့အတွက် EU ဥရောပသမဂ္ဂကဒီကနေ့အတည်ပြုမယ်လို့မျှော်လင့်ရပါတယ်။မနေ့ဖမစတင်တက်ရောက်မဲ့ဒီဒဏ်ခတ်မှုအတွက် EU ဖွဲ့ဝင်နိုင်ငံတွေရှိကနောက်ဆုံးအတည်ပြုချက်တွေကိုစောင့်ဆိုင်းနေတာဖြစ်ပါတယ်။အဖွဲ့ဝင်28နိုင်ငံ EU သမကြီးတွေဟာအခုလိုအသက်ထက်မှန်အရေးယူဒဏ်ခတ်ဖို့အတွက်တောက်ကြံနေကသဘောတူခဲ့ကြတာပါအရေးယူဒဏ်ခတ်မှုကိုရပ်ဆိုင်မလားထပ်ပြီးတိုးမလားဆိုတာဟာယူကရိန်းရဲ့အခြေအနေတိုးတက်မှုရှိမရှိပေါ်မှာမူတည်နေပါတယ်လို့ EU ပြောခွင့်ရအမျိုးသမီး PRRN Clyde Hansen ကဒီကနေ့ Brussels မှာပြောကြားလိုက်တာပါယူကရိန်းကရုရှားလူလာသူတွေနဲ့ယူကရိန်းအစိုးရကြားသဘောတူထားတဲ့အပြစ်ရရေးကြိုးပေါက်သွားသည့်အချိန်ဒီအရေးယူဒဏ်ခတ်မှုကိုတော့ဆက်ပြီးလှုပ်တင်တယ်လို့တောက်ကြံနေကအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဗြိတိသျှဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ကပြောကြားခဲ့ပါတယ်
။တရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်မျိုးသားလုံခြုံရေးချန်ပီစူဇန်ရိုက်ဆာသူ့ရဲ့သုံးရတာခီးစဉ်စာဒီနေ့တနင်္လာနေ့မှာပဲတရုတ်ဆိုးရအကြီးအကဲသံတမန်တူဖြစ်တဲ့ရန်ကြီးချီနယ်တွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့တရုတ်နိုင်ငံကိုကမ္ဘာရေးမှာပထမဦးစားပေးတာကြောင့်လာမယ့်နိုဝင်ဘာသူ့ရဲ့တရုတ်နိုင်ငံခီးစဉ်အတွက်ချိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုလာရတာလို့အချမ်ပေးစူဇန်ရိုက်ဆာပြောပါတယ်။စူဇန်ရိုက်ဆာတရုတ်အမေရိကန်ဆက်ဆံရေးအမေရိကန်အတွက်အထူးအရေးကြီးတယ်။ဒီလိုအစ်မြင့်ဆွေးနွေးမှုတွေဆက်လုပ်ခြင်းအပြင်နှစ်ဖက်ကျိုးရှိစေမဲ့လုပ်ငန်းတွေနဲ့ဆက်ဆံရေးပုံမခိုင်မအောင်တည်မြဲအောင်လှုပ်ဆောင်နိုင်မယ်။ဒါဟာအမေရိကန်နဲ့တရုတ်တို့ရဲ့အကျိုးစီးပွားအတွက်သမဂ္ဂတကမ္ဘာလုံးရဲ့အကျိုးစီးပွားလည်းဖြစ်တယ်လို့ဆိုလိုက်ပါတယ်။နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားဖို့တရုတ်အရာရှိတွေဘက်ကလည်းထုတ်ပြောခဲ့ပါတယ်။အချမ်ပေးရိုက်ဆာဗိုဒူးနေမှာအမေရိကန်ကိုပြန်မသွားခင်မှာတရုတ်ကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းတွေ့ဆုံမှုရှိနေပါတယ်တရုတ်ဟာ APEC အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ10ရက်ကနေ17ရက်နေ့အထိဘီဂျင်းမြို့မှာအင်ရှင်ဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်ခင်ဗျာ
အနောက်အာဖရိကမှာဖြစ်ပွားနေတဲ့အီဘိုလာပြဿနာအတွက်နိုင်ငံတကာကဝိုင်းမီတုံ့ပြန်ချဖို့လိုနေပြီလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ဒီရောဂါမပြန့်နှံ့အောင်လုပ်နိုင်ရသားနဲ့အနောက်အာဖရိကဒေသတွေမှာကျန်းမာရေးဆိုင်ရာအခြေခံအဆောက်အအုံကောင်းကောင်းမရှိတဲ့အတွက်ဒီရောဂါပြန့်ပွားရတယ်လို့ဆိုပါတယ်။နိုင်ငံတကာကျန်းမာရေးလုံခြုံရေးကိုတာဝန်ယူဖို့အတွက်အမေရိကန်စစ်ဖက်ကပစ္စည်းကရိယာအစုံနဲ့အဖွဲ့ခွဲကလေးတွေချပြီးလှုပ်ဖို့လိုအပ်နေပြီလို့သမ္မတအိုဘားမားကအမေရိကန်ရုပ်သံ NBC တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့ပါတယ်။ဒီအီဘိုလာပြဿနာကိုအမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတော်လုံခြုံရေးဆိုင်ရာဦးစားပေးအဆင့်အနေနဲ့ဖြေရှင်းဖို့လိုနေပြီလို့ဆိုပါတယ်။အီဘိုလာကြောင့်ဂီနီ၊လိုင်ဘေးရီးယား၊ဆီးရီးယား၊လီယွန်နိုင်ငံတွေမှာလူပေါင်း2000ကျော်အသက်ဆုံးခဲ့ရပါပြီ။လိုင်ဘေးရီးယားကာကွယ်ရေးဝန်ကြီးကတော့လိုင်ဘေးရီးယားနိုင်ငံဟာစီးပွားရေးကြောင့်အခြေခံကျန်းမာရေးဆောင်ရှောက်ပေးမှုတွေမလုပ်နိုင်သေးတဲ့အတွက်အခုလိုအမေရိကန်ရဲ့အကူအညီကိုစောင့်မျှော်နေပါတယ်လို့ဆိုပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ไลโดมิเตอร์24กิโลเฮิรตซ์12395ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9235ไลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยบ่ทุ่งลื่นปีนี่บ่ได้ครับ
พีโออเมริกันอตันเนี่ยตะเนลาญาเป้ตะเนเนี่ยกูเสร็จเจญญาไปนี่บ่ได้အီရန်ဘာသာရေးအထွတ်မြတ်ခေါင်းဆောင်အရာတူလာအလီခါမိနီနေနဲ့ဒီနေ့မှာပဲစီးကျိတ်ကင်ဆာအောင်မြင်စွာခွဲစိတ်ခံခဲ့တယ်လို့အီရန်ဆိုရသတင်းမီဒီယာတွေကထုတ်ပြန်လိုက်ပါတယ်။အီရန်ဆိုရပိုင်း IRNA သတင်းအေဂျင်စီကတီဟီရန်မြို့တော်ဆိုရဆေးရုံမှာလုပ်ခဲ့တဲ့ဒီပုံမှန်ခွဲစိတ်မှုအောင်မြင်သွားပြီလို့ဒီနေ့တနင်္လာနေ့မှာထုတ်ပြောလိုက်ပါတယ်။အီရန်အစ္စလာမစ်နိုင်ငံထူထောင်ခဲ့တဲ့ယခင်ဘာသာရေးခေါင်းဆောင်အရာတူလာရူဟိုလာခိုမေနီ1989မှာတည်ဆုံပြီးကတည်းကအီရန်နိုင်ငံကိုဦးဆောင်လာတဲ့လက်ရှိဘာသာရေးခေါင်းဆောင်အရာတူလာဟာအသက်85နှစ်အရွယ်ရောက်ရှိလာနေပါပြီ။အီရန်နိုင်ငံမှာအမြင့်ဆုံးဆုံးဖြတ်ခွင့်အာဏာရှိထားတဲ့ဒီအီရန်ခေါင်းဆောင်ဒီခွဲစိတ်မှုမဝင်ခင်လေးမှာပဲသူ့ခွဲစိတ်မှုအတွက်စိတ်ပူစရာမလိုဘူး။ဒါပေမဲ့သူ့အတွက်ဝိုင်းဆူတောင်းပေးကြဖို့သတင်းမီဒီယာတွေကိုထုတ်ပြောခဲ့ပါတယ်ခင်ဗျာ
။ Islamic State စစ်သွေးကြော်တွေပြစ်မှတ်ထားတိုက်ခိုက်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုအကာအကွယ်ပေးကြဖို့အတွက်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲသည့်ဇိုင်ဒ်ရိုက်ဒ်အယ်ဟူဆိန်ကပန်ကြားလိုက်ပါတယ်။ Islamic State စစ်သွေးကြော်တွေလှုပ်ရှားနေတဲ့နိုင်ငံအလုံးဟာသွေးနဲ့ဖုံးလွှမ်းခဲ့တယ်လို့ရန်လုံးမုံတွင်းမှုတွေနဲ့အချိန်နည်းဆုတ်ဝါနေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲအသစ်ဖြစ်တဲ့ဂျနီဗာမှာပထမဆုံးပြောကြားတဲ့မိန့်ခွန်းမှာမစ္စတာဇိုင်ဒ်ကပြောကြားခဲ့ပါတယ်။ဒီ Islamic State စစ်သွေးကြော်အဖွဲ့ဟာစီးရီးယားရှေ့ပိုင်းဒေသအတော်များများကိုရောအီရတ်နိုင်ငံအနောက်ပိုင်းတခွင်မှာရောနယ်မြေပိုင်းခြားမှထားပဲ Islam နိုင်ငံထူထောင်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။ဒီဖွဲ့အတ္တမလူသစ်စုဆောင်းမှုရောလိမ်မှုဆိုင်အကြမ်းဖက်မှုတွေကိုပါခံနိုင်ရချေရှိတဲ့ကလေးငယ်တွေနဲ့ပြင်းပြင်းထန်ထန်ကန့်သတ်မှုတွေလောက်တာခံရနိုင်တဲ့အမျိုးသမီးတွေအတွက်အကာအကွယ်တွေပေးနိုင်အောင်အတွက်စ조사ဖို့အရေးတကြီးလိုအပ်နေပါတယ်လို့မစ္စတာဇာယီကကုလသမဂ္ဂလူခွင့်ရေးကောင်စီကိုပြောပါတယ်။လက်ရှိမှာအချိန်မရွေးအစုလိုက်ပြုံလိုက်တပ်ဖြတ်မှုမရင်းချင်မှုနဲ့နှိမ့်ဆက်မှုတွေအပါအဝင် Islamic စစ်သွေးကြော်တွေရဲ့ကိုထိလက်ရောက်အကြမ်းဖက်မှုတွေဟာလူနည်းစုတွေနဲ့ဘာသာရေးအဖွဲ့တွေပေါ်မှာကျူးလွန်နေတာဖြစ်တယ်လို့လည်းပြောပါတယ်။
ဒီနေ့လုံမဲ့ American US Open Tennis အမျိုးသားဖိုင်နယ်ပွဲစဉ်ကိုအာရှတိုက်တာသူပထမဆုံးထူးထူးခြားခြားတက်သွားနိုင်ခဲ့ပါပြီ။ဂျပန်နိုင်ငံသား K Nishikori အနေနဲ့ US Open Tennis မှာနံပါတ်1ပြည်နေတဲ့မနစ်ကဘူဆွဲထားသူလက်ရှိချန်ပီယံ Novak Djokovic ကိုစနေနေ့ဆီမီဖိုင်နယ်ပွဲမှာမထင်မှတ်ပဲအနိုင်ရကအခုလိုနောက်ဆုံးဖိုင်နယ်ကိုတက်သွားတာပါ။ဒါအပြင်ဒီစနေဆီမီဖိုင်နယ်ပွဲမှာပဲ18ချိန်မြောက်ဘူဆွဲထားမှုပြီးထိပ်တန်းကပြည်နေတဲ့ Roger Federer ကိုလည်းခရိုရှားနိုင်ငံသားMarin Cilic ကမထင်မှတ်ပဲအနေရကဒီဘောလူဘွဲကိုတက်သွားပြန်ပါတယ်။တကယ်တော့ဒီနေ့ US Open မှာနံပါတ်30နဲ့30နောက်ပိုင်းမှာပြေးနေတဲ့ဒီဂျပန်နိုင်ငံသားနဲ့ခရိုရှားနိုင်ငံသားတို့ဟာမနစ်ကဖိုင်နယ်မှာဘောလူဘွဲတက်ခဲ့ပြီးနံပါတ်1နဲ့2မှာပြေးနေတဲ့ထိပ်တန်းချန်ပီယံတွေကိုထူးထူးခြားခြားနိုင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ Britain ဘီမာကြီး Elizabeth ရဲ့မြေမင်းသား William နဲ့သူ့ရဲ့ဇနီး Kate တို့မှာဒုတိယမြောက်ရင်သွင်းငယ်ရတော့မယ်လို့ဒီကနေ့တနင်္လာနေ့မှာ British တော်ဝင်မိသားစုကအကြေညာလိုက်ပါတယ်။ပထမဆုံးသားဦးလေးကိုပြီးခဲ့တဲ့နှစ်ဇူလိုင်လထဲမှာမွေးဖွားခဲ့တာဖြစ်ပြီးသားကြီးကိုမင်းသားလေး George လို့နာမည်ပေးထားပါတယ်။အခုလိုဒုတိယမြောက်ရင်သွင်းရတော့မယ်ဆိုတဲ့သတင်းကောင်းအတွက်ဝမ်းမြောက်ကြောင်း British ဝန်ကြီးချုပ် David Cameron ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ
်
တနင်္လာနေ့ညနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြသွားတာပါရှင်။အခုတော့သတင်းလှော်တွေကိုတင်ဆက်မှာပါ။မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုတိုက်ဖျက်ရေးအတွက် CDD Community Driven Development Projects လို့ခေါ်တဲ့အခြေခံလူထုအတိုင်းအဝိုင်းရဲ့စန္ဒလိုအပ်ချက်ကိုဗဟိုပြုတဲ့ဖွံ့ဖြိုးရေးစီမံကိန်းပေါင်း350ကျော်ကိုကချင်ပြည်နယ်ရှမ်းပြည်နယ်နဲ့တနင်္သာရီတိုင်းကကျေးရွာ2,400,000မှာကမ္ဘာ့ဘဏ်အကူအညီနဲ့အကောင့်ထဲပေါနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ဌာနကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒေါခင်ဆိုဝင်းကကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကန်တန်ရှန်ကာကိုတီးတန့်တွေ့ဆုံမေးမြန်းပြီးတော့အခုလိုသတင်းပေးပို့ထားပါတယ်ရှင်
။ကောင်းပါပြီရှင်။ကမ္ဘာ့ဘဏ်အနေနဲ့ကျေးလေဒေတာဖွံ့ဖြိုးရေးအတွက်ဒေတာကန်လူလူအခြေပြုအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့အတူကြေးရွာအဆင့်မဖြစ်မနေပါဝင်ရမယ်အကူအညီလိုအပ်နေတဲ့လူလူရဲ့အခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေပါတယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကန်တန်ရှန်ကာကပြောပါတယ
် In the case of Myanmar as it was undertaking its economic reform where again the central theme is more people centered development
စီးပွားရေးပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာကမ္ဘာ့ဘဏ်အနေနဲ့ပြည်သူကိုဗဟိုပြုတဲ့ဖွံ့ဖြိုးမှုတွေဆင်းရဲမွဲတေမှုတိုက်ဖျက်ရေးနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးတွေပြည်သူအလုံးရဲ့လူမှုဘဝဖွံ့ဖြိုးတိုးတက်ရေးအတွက်တိုးပြီးလှုံ့ဆော်မှုဖြစ်ပါတယ်ကမ္ဘာ့ဘဏ်ဘက်ကလှုံ့ဆော်တာတွေနဲ့အစိုးရရဲ့မေတ္တာရပ်ခံချက်ကြားဟန်ချက်ကိုရှင်းရှင်းလင်းလင်းပဲသတ်မှတ်ထားပါတယ်ဒီပေါ်မှာအခြေခံပြီးပထမဆုံးဆောင်ရွက်ချက်ကတော့ CDD Community Driven Development Projects လို့ခေါ်တဲ့အခြေခံလူထုတိုင်းဝိုင်းရဲ့စန္ဒလိုအပ်ချက်ကိုဗဟိုပြုတဲ့ဖွံ့ဖြိုးရေးစီမံကိန်းအတွက်အထောက်ပံ့ငွေအမေရိကန်ဒေါ်လာတန်80ရန်ပုံငွေချထားပေးခဲ့တာပဲဖြစ်ပါတယ်။ကျေးလက်ဒေသကဆင်းရဲတဲ့ကျေးရွာတွေအတွက်အခြေခံအဆောက်အဦးလိုအပ်ချက်ဖြည့်ဆည်းပေးနေပါတယ်။တောက်သုံးရေရရှိရေရင်းနဲ့မိန်လာတန့်ရှင်ရေစာတင်ကြောင်းပြင်ဆင်ရေလမ်းပန်းဆက်သွယ်ရေးစတဲ့လိုအပ်ချက်တွေကိုအဲ့ဒီဒေသမှာရှိတဲ့လူထုအတိုင်းအဝန်းကတောင်းဆိုတဲ့အတိုင်းအကောင့်ထဲပို့ပေးနေတာလည်းဖြစ်ပါတယ်
။ကမ္ဘာ့ဘဏ်ရဲ့ဒေါ်လာတန့်80ရန်ပုံငွေဟာ IDA လို့ခေါ်တဲ့နိုင်ငံတကာဖွံ့ဖြိုးမှုအထောက်အပံ့ရ2012ခုနှစ်နိုဝင်ဘာလကခွဲဝေချထားပေးတာဖြစ်ပြီးတော့မြန်မာနိုင်ငံအတွက်26နှစ်အတွင်းပထမဆုံးပြန်လည်ထောက်ပံ့တဲ့ငွေလေးဖြစ်ပါတယ်။ဒီရန်ပုံငွေတွေနဲ့ဖွံ့ဖြိုးမှုလုပ်ငန်းတွေအကောင့်ထဲပေါ်တဲ့နေရာမှာချင်းပြည်နယ်ကကံပက်လက်မြို့နယ်၊ရှမ်းပြည်နယ်ကနမ်ဆန်မြို့နယ်နဲ့တနင်္သာရီတိုင်းကကျွန်းစုမြို့နယ်မှာရှိတဲ့ကြေးရွာပေါင်း 2,400,000 မှာဖွံ့ဖြိုးရေးစီမံကိန်းပေါင်း350ခုအကောင့်ထဲပေါ်နေတာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်မြမလူတို့အလိုအဆုံလျှက်စစ်စွမ်းအင်နဲ့ပတ်သက်လို့ကမ္ဘာ့ဘဏ်ကအကူအညီပေးနေတဲ့အကြောင်းကိုလည်းမစ္စတာရှန်ကာကအခုလိုဆိုပါတယ
် Myanmar is a country with just 1/3 of its population have access to electricity
မြန်မာနိုင်ငံမှာလူဦးရေ3ပုံ2ပုံခန့်ကပဲလျှက်စစ်မီ3ဆွဲနိုင်တာဖြစ်ပါတယ်ဒါကြောင့်ကြံနေတဲ့လူဦးရေကိုလျှက်စစ်မီရအောင်လုပ်ပေးနိုင်ဖို့အခွင့်အလမ်းကောင်းတွေရှိတယ်လို့ပဲပြောရမှာပါဆိုရကတော့2030ပြည့်နှစ်မှာလူတိုင်းလျက်စစ်မီ3ဆွဲနိုင်ရမယ်ဆိုတော့ကြီးမန်းချက်ကြီးမျှော်မှန်းထားတာရှိပါတယ်။ကမ္ဘာ့ဘဏ်ကဒီမန်းချက်ပြည့်မီအောင်ကူညီလိုတဲ့စာနာအတိုင်းပဲအမေရိကန်ဒေါ်လာတန်း40တန်ဖိုးရှိတဲ့စီမံကိန်းနဲ့အခုအစပြိုးနေပါပြီ။မွန်ပြည်နယ်တထုံမြို့မှာရှိတဲ့လျက်စစ်ဓာတ်ပေးစက်ရုံတွေခင့်မီအောင်နှိပညာတွေနဲ့အတူဓာတ်ငွေ3ဂျန်နရေတာတွေတပ်ဆင်အကူအညီပေးနေပါပြီ။ဒီစီမံကိန်းကမွန်ပြည်နယ်တစ်ခုတည်းအတွက်အကျိုးကျေးဇူးရှိတာမဟုတ်ပါဘူး။တနင်္ဂနွေလုံး National Grid ပင်မလျက်စစ်ဖြန့်ပြွေးနေပါချိတ်ဆက်ထားတာဖြစ်တဲ့အတွက်အားလုံးအတွက်အကျိုးရှိပါတယ်
။ကမ္ဘာတဝန်းစီးရတဲ့နိုင်ငံတွေကအစိုးရတွေရဲ့ဗန္ဒာရေးစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးအကူအညီတွေပေးနေတယ်လို့ပဲမြန်မာနိုင်ငံရဲ့ဗန္ဒာရေးကဏ္ဍကိုလည်းတစ်ဖက်တစ်လမ်းကအကြံဉာဏ်တွေပေးနေတဲ့အကြောင်းအခုလို့ပြောပါတယ်
။ Just the public financial management which basically strengthens the budgeting and planning
ဆိုအရဘန္နာယေးစီမံခန့်ခွဲမှုပတ်သက်လို့အကြံဉာဏ်တွေလည်းပေးနေပါတယ်။ဘန္နာယေးဝန်ကြီးဌာနအတွက်အရေးကြီးတဲ့လုပ်ငန်းတွေဖြစ်တဲ့ဘတ်ဂျက်ရသုံးမှန်းကြီးငွေစည်းနဲ့ planning လို့ခေါ်တဲ့စီမံကိန်းရေးဆွဲရမှာခိုင်မာအောင်ကူညီပေးနေပါတယ်။ပိုပြီးအရေးကြီးတာကဗဟိုချုပ်ကံမှုစနစ်ကိုပယ်ဖျက်ဖို့ဖြစ်ပါတယ်။အစိုးရကလည်းတိုင်းနယ်ပြည်နယ်တွေကိုဘယ်ပုံဘယ်နည်းဘန္နာယေးလုပ်ပိုင်ခွင့်တွေကိုလွှဲပေးလို့ရမလဲဆိုတဲ့နည်းလမ်းတွေကိုရှာနေတဲ့အတွက်ကမ္ဘာ့ဘဏ်ကကူညီပေးနေပါတယ်
။ကမ္ဘာ့ဘဏ်ရဲ့စီးရဲမွဲတေမှုတိုက်ဖျက်ရေးစီမံကိန်းမှာဘောဆောင်ရွက်နေတဲ့ဝင်ကြီးဌာနတွေကတော့ဗန္ဒာယီနဲ့စီမံကိန်းဝင်ကြီးဌာနငွေမြူရေး၅လုပ်ငန်းနဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဝင်ကြီးဌာနတို့ဖြစ်ကြပြီးတော့အဲ့ဒီဝင်ကြီးဌာနတွေရဲ့အားဖြည့်ကူညီမှုကိုမစ္စတာရှန်ကာကအတိအမှတ်ပြုလိုက်ပါတယ
် diagnostic work is an important aspect of us coming into Myanmar in 2012
နိုင်ငံရဲ့ဘာသာရေးအခြေအနေကိုခွဲခြားစိတ်ဖြာအသေးစိတ်လေးလာသုံးသပ်နိုင်တဲ့အချက်က2012ခုနှစ်မှာကမ္ဘာ့ဘဏ်မြန်မာပြည်ကိုပြန်ဝင်လာရတဲ့အရေးကြီးတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။တခြားနိုင်ငံတွေကအတွေ့အကြုံတွေကိုအခြေခံပြီးတော့အစိုးရရဲ့ဘာသာရေးစီမံခန့်ခွဲမှုတွေကိုစမ်းစစ်တာဖြစ်ပါတယ်။အားနည်းချက်တွေအားသာချက်တွေကိုစမ်းစစ်ပါတယ်။သုံးသပ်ချက်ရာအားနည်းချက်တွေအများကြီးတွေ့ခဲ့ရပါတယ်။ဒီစမ်းစစ်ချက်ကတိတ်အားနည်းနေတော့အစိုးရကလက်မခံပဲကမ္ဘာ့ဘဏ်ကိုညှင်းမယ်ဆိုရင်လည်းညှင်းနိုင်ပါတယ်။အဆင့်ကအညံဆုံးအဆင့်ထိဖြစ်နေတာကိုအစိုးရကဝန်ခံပါတယ်။သူတို့မှာပြဿနာတွေရှိပါတယ်။အကူအညီတွေလည်းလိုနေပါတယ်။အကူအညီပေးပါလို့လည်းမြစ်တာရက်ခံခဲ့တာပါ။ကမ္ဘာ့ဘဏ်ရဲ့စမ်းစစ်ချက်အရအခုဖွံ့ဖြိုးရေးအတွက်ငွေကြေးပါထောက်ပံ့ပြီးတော့အကူအညီပေးနေတာဖြစ်ပါတယ်
။မြန်မာနိုင်ငံဟာစစ်အစိုးရအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲရေးဗဟိုချုပ်ကိုင်တဲ့စီးပွားရေးစနစ်ကနေဈေးကွက်စီးပွားရေးစနစ်ကိုပြောင်းလဲရေးနဲ့နှစ်60နီးပါးပြည်ရင်းစစ်ပဋိပက္ခတွေဖြစ်ခဲ့လို့ငြင်းငြင်းရေးအတွက်လုံမန်းနေရတဲ့တုံးတက်ကွန်းအသင်ကူပြောင်းရေးကိုဖော်ဆောင်နေရတယ်လို့ကမ္ဘာ့ဘဏ်ကတုံးသက်ထားပါတယ်။ဒီအသင်ကူပြောင်းရေးကာလမှာမြန်မာပြည်သူလူထုကိုအခွင့်အလမ်းတွေဖန်တီးပေးနိုင်မယ့်အလားအလာကောင်းတွေနဲ့အတူတာယာဝါပြောရေးကိုမျှဝေခံစားနိုင်ပြီးအာရှမှာစီးပွားရေးထွန်းကားတဲ့နိုင်ငံတစ်နိုင်ငံအဖြစ်ပြန်လည်နေရာယူနိုင်ဖို့အတွက်ကမ္ဘာ့ဘဏ်ကအားပေးကူညီသွားမှာဖြစ်တယ်လို့မစ္စတာရှန်ကာကမှတ်ချက်ချပါလိမ့်ရှင်။
ဒါကတော့ရန်ကုန်မြို့ VOA ရုံးခွဲကနေဒေါခင်ဆိုးဝင်းကသတင်းပေးပို့လိုက်တာပါရှင်။အရှေ့အာရှနဲ့ Pacific ဒေသအတွင်းအသက်20အောက်လူငယ်တွေတပ်ဖြတ်ခံရမှုမှာမြန်မာနိုင်ငံကအမြင့်ဆုံးဖြစ်နေတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာပေါ်ကအရွယ်ရောက်ပြီးသူ30ရာခိုင်နှုန်းကကလေးငယ်တွေလူကောင်းသူကောင်းဖြစ်လာအောင်ရိုက်နှက်ဆုံးမရမယ်လို့ခံယူထားတဲ့အချက်ကိုလည်းထောက်ပြထားပါတယ်။ကလေးငယ်တွေကိုအကြမ်းဖက်မှုတွေမရှိစေဘဲကြီးပြင်းလာစေရေးအတွက်နိုင်ငံတွေအနေနဲ့တရားဥပဒေပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့လူမှုအတိုင်းဝိုင်းတွေကြားမှာလည်းပြောင်းလဲရမယ်ဆိုပြီး UNICEF ရဲ့ကလေးသင်ငယ်ကာကွယ်ရေးဆိုင်ရာအစီအစဉ်ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်ဒီ UNIFED သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မတ်သင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံတွင်းကအသက်20အောက်လူငယ်တသိန်းမှာ9ဦးနှုန်းအသက်ခံနေရတယ်လို့ကုလကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြီးခဲ့တဲ့သတင်းဖတ်တုန်းကထုတ်ပြန်လိုက်တဲ့ Hidden in Plain Sight A Statistical Analysis of Violence Against Children အစီရင်ခံစာကဖော်ပြလိုက်တာပါဒီရေအတွက်ဟာဆိုရင်အရှေ့အာရှနဲ့ပစိဖိတ်ဒေသတွင်းမှာတော့အမြင့်ဆုံးဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံကလူငယ်တသိန်းမှ4ဦးနှုန်းဖိလစ်ပိုင်နိုင်ငံက3ဦးနှုန်းနဲ့အသီးသီးရှိနေကြတာဖြစ်ပါတယ်အသက်ခံရတဲ့နှုံမှာတော့ယောက်ျားလေးတွေကမိန်းကလေးတွေထက်ပိုများပါတယ်အသက်ခံကြရတဲ့အသက်20အောက်ယောက်ျားလေးအများစုကဒဇိန်းတွေရဲ့လက်ချက်နဲ့သေဆုံးကြရတာဖြစ်ပြီးမိန်းကလေးငယ်အများစုကတော့မိသားစုဝင်တွေရဲ့တပ်ဖြတ်မှုကိုခံကြရတာဖြစ်တယ်လို့ဆိုပါတယ်ဒီလိုကဘာတလွအကြမ်းဖက်မှုတွေနဲ့ကြုံတွေ့နေကြရတဲ့လူငယ်တွေနဲ့ကလေးငယ်တွေအတွေ့အကာအကွယ်ပေးနိုင်ဖို့အစိုးရတွေဘက်ကအရေးယူလှုံ့ဆော်ဖို့လိုအပ်နေပြီဆိုပြီး UNICEF ဌာနချုပ်ကလေးသင်ငယ်အကာအကွယ်ပေးရေးဌာနခွဲအကြီးအကဲဆူဇန်ဘစ်ဆဲလ်ကပြောပါတယ
် Legal and policy frameworks need to be in place in every country
နိုင်ငံတိုင်းမှာကလေးသင်ငယ်တွေအကြမ်းဖက်ခံရမှုကနေကာကွယ်ပေးဖို့အတွက်ကြိုတင်ကာကွယ်ရေးနဲ့တုံ့ပြန်ဆောင်ရွက်ရေးဥပဒေတွေနဲ့မူဝါဒပိုင်းဆိုင်ရာမူပေါင်းတွေချမှတ်ဖို့လိုအပ်နေပါတယ်ဒီလိုမူပေါင်းတွေချမှတ်ပြီးချိန်မှာမှအစိုးရဘက်ကတာဝန်ယူမှုတာဝန်ခံမှုရှိစေဖို့ထိန်းထားနိုင်ပါလိမ့်မယ
်ကမ္ဘာတစ်လွှားနိုင်ငံပေါင်း190တို့ကအချက်အလက်တွေကိုကောက်ယူပြီးထုတ်ပြန်လိုက်တဲ့ UNICEF ရဲ့ကလေးသင်ငယ်များအကြမ်းဖက်ခံရမှုဆိုင်ရာအစီရင်ခံစာ Hidden in Plain Sight ဆိုတဲ့အစီရင်ခံစာမှာကလေးငယ်တွေလူငယ်တွေဟာလူမှုအတိုင်းဝိုင်းအတွင်းအိမ်တွင်းနဲ့ကျောင်းတွေမှာအကြမ်းဖက်ခံရတဲ့အခြေအနေရရက်ကိုစုစည်းဖော်ပြထားတာဖြစ်ပါတယ်။ကဘာပေါ်ကအရွယ်ရောက်ပြီးသူ10ယောက်မှ3ယောက်ကကလေးတွေကိုကောင်းမွန်စွာကြီးပြင်းလာစေဖို့ရိုက်နှက်ဆုံးမရမယ်လို့ခံယူထားကြတယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။ဒီခံယူချက်ကြောင့်ပဲကဘာတလွားကအသက်2နှစ်ကနေ14နှစ်ကြာကလေးငယ်တန်းတထောင်တို့ဟာမိဘဖြစ်သူတွေအုတ်ထင်းသူတွေရဲ့ရိုက်နှက်မှုကိုခံနေကြရပါတယ်တဲ့။မိဘတွေဆရာတွေရဲ့ရိုက်နှက်ဆုံးမမှုကိုခံစားရတဲ့အပြင်ကျောင်းမှာတက်တူရဲတူကျောင်းသူကျောင်းသားအချင်းချင်းရုပ်ပိုင်းဆိုင်ရာတိုက်ခိုက်မှုတွေကလည်းရှိနေပါတယ်။မြန်မာနိုင်ငံကအသက်73နှစ်နဲ့15နှစ်ကြားကျောင်းသူကျောင်းသားတွေရဲ့20ရာခိုင်နှုန်းဟာရဲတူကျောင်းသူကျောင်းသားတွေရဲ့ရိုက်နှက်ကံကြောင်းမှုတွေကိုခံစားရတယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။ ကလေးသင်ငယ်တွေအကျန်းဖက်မှုကနေကာကွယ်ပေးဖို့အတွက်လူမှုအတိုင်းအဝိုင်းအတွင်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လိုအပ်နေပါတယ်လို့လည်းမစ်ဆူဇန်ဘစ်ဆဲလ်ကပြောပါတယ်
social change attitudes towards boys and girls and then gender
တို့တိုင်းဝိုင်းတင်းကယောက်ျားလေးတွေနဲ့မိန်းကလေးတွေပေါ်ထားရှိတဲ့အတွေးအမြင်ခံယူချက်တွေလိင်ခွဲခြားမှုဆန်ရခံယူချက်တွေကိုတော့အချိန်ယူပြောင်းလဲရမှာပါဒါပေမဲ့လည်းလူမှုကွန်ရက်မီဒီယာတွေပေါ်လာတာနဲ့စမ်းသစ်တဲ့ချင်းကပ်မှုပုံစံတွေအသုံးပြုလာတာတွေကြောင့်အပြောင်းလဲတွေကအရင်တုန်းကထက်စာရင်တိတ်ကိုမြန်လာပါတယ်
အချင်းယူရမယ်ပြုပြင်ပြောင်းလဲမှုအတွက်အသိပညာပေးမှုနဲ့စတင်ရမယ်ဆိုပြီး UNICEF ရဲ့ကလေးသင်ငယ်ကာကွယ်ပေးရေးဆိုင်ရာအစီအစဉ်ရဲ့အကြီးအကဲဆူဇန်ဘစ်ဆဲကပြောပါတယ
် Changing attitudes with respect to violence against children requires you know
ကလေးသင်ငယ်တွေပေါ်အကြမ်းဖက်မှုတွေဟန်တားဖို့အတွက်တလေးတစားအလေးထားပြီးတော့အတွေးအမြင်ယူဆတွေကိုပြောင်းလဲကြဖို့လိုအပ်ပါတယ်လောက်ရမာတွေကတော့အများကြီးပေါ့ရှင်ဒါပေမဲ့အသိဆိုတာနဲ့စကြရမှာပါအဲ့ဒါကြောင့်လေကျမတို့ကအချက်အလက်တွေနဲ့အရေးယူဆောင်ရွက်ချက်မဟာဗျူဟာတွေကိုလှောက်ဆောင်ဖို့မျှော်မှန်းထားတာပါလူအတော်များများကခလေးတွေအကျန်းဖက်ခံနေရမှုဘလောက်ရှိတယ်ဆိုတာကိုသိတော့မသိကြပါဘူးဒါကြောင့်မို့လဲကျမတို့ကအခုလိုအစီရင်ခံစာကိုလူလူကြားတဲ့ဖြန့်ဝေပေးလိုက်တာကတခုခုတော့လုပ်ကိုလုပ်ရတော့မယ်ဆိုတာမျိုးသိရှိသွားအောင်ဖြစ်ပါတယ်
ဒါအပြင်ကမ္ဘာပေါ်ကအသက်20အောက်မိန်းကလေးငယ်10ဦးမှ1ဦးနှုန်းရှိတဲ့စုစုပေါင်းအရေအတွက်တန်120သောမိန်းကလေးငယ်တွေဟာလည်းအလိုမတူပဲလိမ့်ဆက်ဆန်းခံရခြင်းနဲ့တခြားလိမ့်ပိုင်းဆိုင်ရာမဖွဲမရမှုတွေကျူးလွန်ခံရတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်လိုက်တဲ့ Hidden in Plain Sight အစီရင်ခံစာထဲမှာဖော်ပြထားကြောင်းပါရှင
်မတ်တင်ကီထိုက်ပါရှင်ရှမ်းပြည်မြောက်ပိုင်းဘက်မှာတော့လေယာဉ်မြေတွေနဲ့မြေချောင်းတွေကိုထိခိုက်စေတဲ့တပ်တူတူဖော်ရေးလုပ်ငန်းတွေအ мян ဆုံးရပ်တန့်ရေးဒေသခံရှမ်းပြည်သူတွေထောင်ထဲချီဆန္ဒပြခဲ့ကြပါတယ်တပ်တူလုပ်ငန်းကြောင့်ပျက်စီးခဲ့ရတဲ့လေယာဉ်မြေတွေပြန်ပြည့်ပြုပြင်ရေးပါဝင်နစ်နာခဲ့ရတဲ့တောင်သူလေသမားတွေအတွက်ရော့ကျေးပေးဖို့စတဲ့တောင်းဆိုချက်တွေကိုရှမ်းပြည်နယ်အစိုးရဘက်ကလည်းကူညီဖြည့်ရှင်းပေးနေတယ်လို့ရှမ်းပြည်နယ်တတော်နယ်တပ်တူဝင်ကြီးကပြောပါတယ်မဆုမွန်ကဆက်ပြီးပြောပြမှာပါ
ရှမ်းပြည်နယ်တွင်ဒေသအသီးသီးကတောင်သူလယ်သမားတွေနဲ့လှုပ်ရှားသူထောင်နဲ့ချီပြီးတော့ရှမ်းပြည်မြောက်ပိုင်းနမ်ခန့်မြို့ပေါ်ကိုစုဝေးချီတက်လာကြတာဖြစ်ပါတယ်။နန်စရီချောင်းတွင်တပ်ထုတူဖော်မှုကြောင့်မြေချောင်းတွေတိမ်ကောရတာတောက်သုံးရည်နဲ့ချိုးရည်ညင်ညမ်းလာရမှုတွေအပါအဝင်ကျန်းမာရေးထိခိုက်မှုတွေနဲ့လယ်ယာမြေတွေထိခိုက်ပျက်စီးပြီးတော့လယ်သမားတွေဒုက္ခအခက်အခဲတွေနဲ့ရင်ဆိုင်နေရမှုတွေကိုလယ်သမားကောင်းဆောင်တွေကရှမ်းပြည်နယ်အစိုးရလွှတ်တော်နဲ့သက်ဆိုင်ရာအုပ်ချုပ်ရေးတာဝန်ရှိတဲ့သူတွေကိုပထမအဆုံးချိန်တောင်းဆိုဆန္ဒပြကြတာဖြစ်ပါတယ်။တောင်သူလယ်သမားတွေရဲ့ဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့တဲ့ရှမ်းတောင်သူလယ်သမားကော်မတီအဖွဲ့ဝင်လည်းဖြစ်ရှမ်းလူခွင့်ရေးကွန်ရက်အဖွဲ့ကဒုဥက္ကဋ္ဌဆိုင်းစံအေးကလယ်သမားတွေအဓိကတောင်းဆိုကြတဲ့အချက်တွေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်
။သူပေါ်ရေးလုံငန်းအလုံးလုံးဝဆက်စစ်ရပ်ဆောင်ပေးရေးဖြစ်ပါတယ်ဗျ။ပြည်တော်နောက်ဖြီးလီချောင်းနဲ့ဆယ်မြောင်းဘုနကူအတိုင်းရန်လေသူပေါ်ဒီဆောက်ပေးရေးအဲ့ဒါရှိပါတယ်။ပြည်တော်ဆုံဆုံနဲ့နာခဲ့တော့တောင်းပြရတဲ့မန်းနဲ့ဒီနန်းရာဒီရောကြီးရာရှိပြီးတော့ပြည့်စည်သွားတော့လင်မြေများကျန်တဲ့ပြုနိုင်ငံပြုပြင်ပေးရတဲ့ဒီမှာတောင်းဆိုချက်လေးချက်ရှိရတာ
အခုလိုမျိုးရှမ်းပြည်နယ်အတွင်းဒေသခံတောင်သူလယ်သမားတွေရင်ဆိုင်တွေ့ကြုံနေရတဲ့လူမှုစီးပွားအခက်အခဲတွေတဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့အကျိုးဆက်တွေနဲ့ပတ်သက်လို့ဒေသခံတွေရဲ့တင်ပြချက်တွေကိုနိုင်ငံတော်သမ္မတနဲ့လွှတ်တော်ကိုတောင်းဆိုတင်ပြထားတယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ကဆိုပါတယ်ဒေသခံလယ်သမားကိုယ်စားလှယ်တွေဒေသခံအုပ်ချုပ်ရေးအာဏာပိုင်နေနဲ့သက်ဆိုင်ရာကုမ္ပဏီတာဝန်ရှိတဲ့သူတွေပြည်လဲအောင်ညှိနှိုင်းဖြေရှင်းကြဖို့ရှမ်းပြည်နယ်အစိုးရအဖွဲ့အနေနဲ့ညွှန်ကြားထားတယ်လို့လည်းရှမ်းပြည်နယ်အစိုးရအဖွဲ့တစ်တော်နဲ့တပ်ထုဝန်ကြီးဦးဆိုင်အိုက်ပေါင်းကဆိုပါတယ
်အဲကျွန်တော်တို့ကပထမဆုံးကြီးဒီတလင်းကြောက်ထုတ်လုပ်တဲ့ကုမ္ပဏီကိုထုတ်လုပ်တာရက်ဆိုင်ဖို့ကျွန်တော်တို့ညွန်ကြားထားပြီးသားခရိုင်သူတွေအချို့ရှိမှုကိုနောက်ပြီးတော့ကျွန်တော်တို့နေပြည်တော်ကနေတပ်တို့တွင်ကနေပြီးတော့စစ်စေးဖွဲ့ဖွဲ့စည်းဖို့ကျွန်တော်ကပြည်တော်စုဝင်ကြီးကိုစာတင်ထားတယ်အဲ့ဒီဖွဲ့စည်းပြီးတော့ကျွန်တော်တို့တက်ခန့်အာဏာပိုင်ဖွဲ့ရှင်နဲ့ပူးပေါင်းပြီးတော့အခြေအနေမှန်သိရှိဖို့ဒီစပုတ်ကျွန်တော်ဆီစဉ်ထားတယ်ဒီကုမ္ပဏီကလည်းမနစ်ကဒီတွေ့တလင်းကြောက်ထုတ်လို့လို့နမ်စရီချောင်းကိုဒီတခါရဲနှုံးနေပို့ချပြီးတော့ကြောက်တလင်းပေါ့ကြောက်တလင်းမုံနေပို့ချပြီးချောင်းကလည်းမနစ်ကလည်းကောခဲ့ပူတယ်သူများလည်းလည်းပြက်စီခဲ့တယ်လေသမားတွေလည်းယော့ခိုင်းထားတယ်နော်ယော့ခိုင်းခဲ့တယ်ဒီနေ့လည်းဒီလိုပဲပြန်လုပ်ရမှာပဲဒီအုပ်ချုပ်ရေးပိုင်းရင်ဒီကုမ္ပဏီသုံးရက်ညနေတော့လောက်အောင်လေသမားတွေနဲ့ပြန်လုပ်ဖို့ကြောက်ရတယ်ယောက်ျားတွေတို့ပြရမယ်လေနော်ဟိုလည်းသူများလေလေငကိုတိုင်းပြန်ဖြောင်းလုပ်ပြရမယ်ချောင်းကိုလည်း နကူအတိုင်းပြန်ဖြစ်အောင်ကုမ္ပဏီအလုပ်ပေးရမယ်အဲ့ဒီအဓိကကုမ္ပဏီကတော့ပျက်စီးတဲ့ကုမ္ပဏီကတော့ငွေကပါကျော်ပေါ့နော်ငွေကပါကျော်ကုမ္ပဏီပေါ့
တတုလုပ်ငန်းတွေတူဖော်မှုရက်ဆိုင်ပြဖို့ညွှန်ကြားထားတဲ့နမ်ခမြို့မြို့နယ်အုပ်ချုပ်ရေးမှူးကိုယ်တိုင်လက်မှတ်ရေးထိုးထားတဲ့အကြောင်းကြားစာကိုပေးအပ်ပြီးတော့အမြန်ဆုံးပြေလည်အောင်ဖြည့်ရှင်းပေးမယ်လို့သက်ဆိုင်ရာဘက်ကခရီးပေးခဲ့ပေမဲ့တကယ်လို့သက်ဆိုင်ရာအာဏာပိုင်တွေဘက်ကညွှန်ကြားချက်အတိုင်းကုမ္ပဏီတွေဘက်ကမလိုက်နာခဲ့ဘူးဆိုရင်ဆက်လက်ဆန္ဒထုတ်ဖော်သွားမှာဖြစ်တဲ့အကြောင်းကိုလည်းဒေသခံလယ်သမားတွေကပြောပါတယ်ရှင
်မဆုမမရှင်အခုတော့ရှမ်းနယ်ပအိုတပ်ဖွဲ့တွေကြားမှာနေမြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်လို့စီရေးရတင်းမာနေပေမဲ့လာမယ့်သတင်းပတ်တွေအတွင်းတွေ့ဆုံဆွေးနွေးအဖြေရှာဖို့ကြိုးစားနေတဲ့အကြောင်းပြောပြမှာပါအပြည့်စုံကတော့ VOE သတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့နေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနဲ့ပအိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO အကြားမှာဒီလ3ရက်နေ့မနေ့က3နာရီကျော်ကြာတိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဒီကနေ့အထိလဲနှစ်ဖက်တပ်တွေအကြားမှာစစ်ရေးအရတင်းမာမှုတွေရှိနေပါတယ်လက်တလောနှစ်ဖက်တပ်တွေအကြားအခြေအနေကို PNLO အဖွဲ့ကဆက်ဆံရေးယုံတာဝန်ခံဦးခွန်မင်းသိန်းကအခုလိုပြောပါတယ်
အဲ့ဒီအခြေအနေကတင်းမာနေဆဲပါပဲအဲ့မျိုးဖြစ်နေတယ်ဟောနော်ဒီမှာလည်းစုပ်ပြီးဆွေးနွေးနေအဝေးတော့လည်းမဆိုးသေးပါဘူးနင်းနင်းသားတော့ရှိနေပါသေးတယ်ဟုတ
်ပြီးခဲ့တဲ့စနေနေ့ကတော့ရှမ်းတပ်ဖွဲ့တွေစုခွာသွားချိန်မှာထုံထားခဲ့တဲ့မိုင်းကြောင့်ရွာသားတအုပ်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်
လာတဲ့မိန်တီတာက6ရက်နေပါခင်ဗျာ။ဘယ်နာမှာဖြစ်တယ်လဲဆိုလို့ရှိရင်မောင်မေမျိုးနဲ့တုံပုံးပြရမှာခင်ဗျာ။တုံပုံးရဘလူကြီးတွေတော့ဘောနော်။ဒါကဖြစ်ပါခင်ဗျာ။သူအမိသားစုလိုက်တဲ့ခင်တွေကျန်တာပြန်လာတော့သူအဖေအရင်ဆုံးဆေးဆုံးသွားတယ်သူဖေတရားဝဲတယ်။လက်သူမိသားစုသူသားတွေတော့မထီပါဘူးခင်ဗျာ။သူမိုင်းလဲဆိုလို့ရှိရင်သူတို့ကလည်းကျွန်တော်တို့လိုင်းပြီးတော့ပြည့်တယ်သူတို့ဆုတ်ခွာလာတဲ့အချိန်မှာကျွန်တော်တို့ချက်ချင်းမလိုက်တော့ဆိုပြီးတော့ NDC NDC မှာစီလေးရေပေါ်သူတို့တချို့မိုင်းပေါင်းလာတယ်လို့ပြောတာပဲသူတို့ကသူတို့ဆုတ်ခွာတယ်လမ်းကြောင်းပါပေါ့နော်
ထိကိတ်တရားရတဲ့ရွာသားဟာတောင်ကြီးဆေးရုံမှာဆေးကုသမှုခံယူနေပြီးအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေမရှိဘူးလို့ပြောပါတယ်ဒီလ3ရက်နေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဒေသခံကြေးရွာသူအမျိုးသမီး2ယောက်နဲ့ PNLO ကရဲဘော်2ယောက်တေဆုံးခဲ့တယ်လို့ရွာသား2ယောက်နဲ့ PNLO အရာရှိ2ယောက်လည်းဒဏ်ရာရခဲ့တယ်လို့ဦးခွန်မင်းသိန်းကပြောပါတယ်ဒီလိုထိခိုက်တေဆုံးတဲ့ဆိုတာကိုတီးခြားအတည်ပြုချက်မရသေးပါဘူးမိုင်းထောင်ထားတဲ့ဆိုတဲ့အပေါ်မှာတော့ RCSS SSA တောင်ပိုင်းရဲ့ငင်းချမ်းရေးဆွေးနွေးရေးကော်မတီအတွင်းရင်းမှုဒုဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ်
ဒီနေမြေတွေဒီမှာလူစုတွေတော့လာတယ်ဆိုတဲ့နေမြေဆိုကျွန်တော်ဒီနေကျွန်တော်တို့ဖက်ကလည်းအဲ့လိုမင်းထောင်တာမျိုးတော့မရှိပါဘူးအဲ့လိုလုတ်လည်းမရှိပါဘူးလုတ်လည်းမလုတ်ခဲ့ပါဘူးအဲ့ဒီကြတော့ဒါလည်းဒီကြားလေးကနေပြီးတော့နားလည်းလူမှုလွယ်တဲ့ဟာတွေပဲထင်တယ်ကျွန်တော်တို့ကအဲ့လိုမျိုးလုတ်တာမရှိပါဘူး
နေမြေအငင်းပွားတာနဲ့ပတ်သက်ပြီး PNLO အဖွဲ့ဥက္ကဋ္ဌက RCSS SSA တောင်ပိုင်းကိုဒီလ4ရက်နေ့ကစာပေးပို့ထားပါတယ်လာမယ့်အပတ်အတွင်းလောက်မှာတော့နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးနိုင်ပွဲရှိတယ်လို့လည်းဒုဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်။စာပို့တာဒီမှာဒီကိစ္စကိုကျွန်တော်တွေ့ဆုံဆွေးနွေးတဲ့နည်းနဲ့ဖြေရှင်းကြအောင်ဆက်တော့ပါ။ဟုတ်ကဲ့ကျွန်တော်တို့ကငကိုကရဒီကိစ္စကိုတွေ့ဆုံဆွေးနွေးတဲ့နည်းနဲ့ပဲဖြေရှင်းမယ်ဆိုထားတော့ကျွန်တော်တို့ပဲသိနေမှာပဲ။ကျွန်တော်တို့ကတော့ဒီမှာသူတို့ဆောင်နေတဲ့တဘောရှိတယ်။ကျွန်တော်ရှင်းတဲ့ဒီတပတ်တင်းလောက်ပါပဲ။
လက်ရှိငင်းပွားနေတဲ့မောင်မယ်မြို့နယ်ကဒူးကြီးဒေသဟာ PNLO က2012ခုနှစ်မှာအပြစ်ခတ်ရက်စဲပြီးတဲ့နောက်အစိုးရကသတ်မှတ်ပေးထားတဲ့နေရာဖြစ်ပါတယ်။ဒီဒေသဟာအရင်ကပအိုနီခေါ်ရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလာလာဖရဲ့လှုပ်ရှားနယ်မြေဖြစ်ပါတယ်။ရလာလာဖဟာ1994ခုနှစ်မှာအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ပြီး2008ခုနှစ်မှာအဖွဲ့ရင်းအကွဲပြဲတွေဖြစ်ပြီးတဲ့နောက် RCSS SSA တောင်ပိုင်းကမောက်မယ်ဒေသကိုသူတို့ထိန်းချုပ်နယ်မြေဖြစ်စိုးမိုးခဲ့တာဖြစ်ပါတယ
်။ဒါကတော့ VOE သတင်းတောက်ကိုမိုးစောပါရှင်။မကြာခင်မိနစ်ပိုင်းအတွင်းတင်ဆက်တော့မယ်အပတ်စဉ်ကဏ္ဍတွေတဲမှာတော့စီးပွားရေးကဏ္ဍမှာဂျာမနီကမြမစီးပွားရေးကိုပံ့ပိုးကူညီမာနဲ့ပတ်သက်လို့သုံးသက်တင်ပြထားတာကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ကညဘက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ဝက်စီစဉ်မှာကြားမှာကတော့
ဒီကလေးရောဆေးရုံဟာဆင်းသွားပြီးရနောက်အဟာရပြည့်အောင်စားเสียရမရှိရင်ဘယ်လိုလုပ်များပြန်ကောင်းမှမလဲဒီလိုကလေးပေါင်းများစွာကိုဆေးရုံရောက်လာတော့မှ
တနင်္လာနေ့ညတိုင်းတင်ဆက်နေကြသူယုံကြည်ရာအစီအစဉ်မှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်ဘလော့ဂါတွေပြောသမျှတက်တဲ့ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါအခုတော့စီးပွားရေးကဏ္ဍကိုအရင်ဆုံးတင်ပြမှာပါရှင်ဂျာမနီမြန်မာတန်တမန်ဆက်ဆံရေးအနှစ်60ပြည့်အထိမ်းအမှတ်အနေနဲ့ဂျာမနီနိုင်ငံခေါင်းဆောင်တွေရဲ့ဖိတ်ကြားမှုအရတမနာဦးသိန်းစိန်ဟာဂျာမနီနိုင်ငံကိုတွားရောက်လေပတ်ခဲ့တယ်လို့အခြားဥရောပနိုင်ငံတွေဖြစ်တဲ့ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေကိုလည်းတွားရောက်ခဲ့ပါတယ်ဂျာမနီနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံအပေါ်အကူအညီတွေပိုးပြီးပေးမယ်ဆိုပြီးတော့ဂျာမနီခေါင်းဆောင်တွေကကတိပြုပြောဆိုခဲ့တာပါမြန်မာနိုင်ငံအပေါ်ဘယ်လိုအကူအညီတွေပေးမှာလဲဆိုတဲ့အကြောင်းကိုတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုအောင်ကတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ထောက်ပံ့ကူညီမှုတွေဆောင်ရွက်ပေးသွားမှာဖြစ်ပြီးယင်းနှိမ့်ညံ့မှုတွေလည်းတိုးလှုပ်သွားမယ့်အကြောင်းဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံကိုအလဲအပတ်ရောက်ရှိနေတဲ့မြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးနှစ်နိုင်ငံခေါင်းဆောင်တွေပူးရဲကျင်းပတဲ့စက်တင်ဘာလ3ရက်နေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာဂျာမန်ဝန်ကြီးချုပ်ကအခုလိုပြောဆိုခဲ့တာပါ။
Meine Damen und Herren, ich möchte
Herrn Jamlin Engan, die Frau Myanmar Engan, Tauka Api Bari, Aku Jamen Tamara, Gani, die Frau Myanmar Engan, Tua Birode, Tua Lepa Kebiro, Goethe Institute, Huma Puenke Bari, Nabro Siwai Sayamale, Atudu Supa, Uba Biro, Lukainari, Sibare, Nabro.အခုမြန်မာနိုင်ငံရဲ့စီးပွားရေးဖြိုးတိုးတက်မှုအတွက်လည်းကျွန်တော်တို့ဂျာမနီနိုင်ငံနေပြီးတော့ထောက်ပံ့ပေးဖို့ရှိပါတယ်
။ဝန်ကြီးချုပ်မာကဲစကားပြန်ကနေတဆင့်အခုလိုပြောသွားတာပါ။အရင်စစ်ဆိုးရဆက်ဆက်လက်ထက်စီးပွားရေးအရာလာရောက်ရင်းနှီးမြှုပ်နှံခဲ့သူတွေအပေါ်သူတို့ရဲ့လုပ်ငန်းရင်းနှီးမှုတွေနဲ့ပတ်သက်ပြီးအာမခံချက်အသေးချာမရှိခဲ့တဲ့အတွက်နိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံသူတွေအခက်ကြုံတွေ့ခဲ့ရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းလဲတချို့ဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘက်မှာပါနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံမှုတွေရှိလာပါတယ်။သမ္မတဦးသိန်းစိန်နဲ့ဂျာမန်ဝန်ကြီးချုပ်မာကဲရိုရဲ့တွေ့ဆုံပွဲအတွင်းရင်းနှီးမြှုပ်နှံသူတွေရဲ့စီးပွားရေးလုပ်ငန်းတွေအပေါ်လုံခြုံစိတ်ချရမယ့်အာမခံချက်မျိုးပေးဖို့ကိုလည်းဝန်ကြီးချုပ်မာကဲကအလေးပေးပြောဆိုခဲ့ပါတယ်။တစ်ဆက်တည်းမှာပဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးအရာပြောင်းလဲမှုတွေဖြစ်ပေါ်လာတဲ့အချိန်ထဲမှာမြန်မာနိုင်ငံရဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံတကာနဲ့ဆက်ဆံမှုတွေတိုးမြှင့်လုပ်ကိုင်လာကြပါတယ်။ဒီနေရာမှာစီးပွားရေးပြုပြင်ပြောင်းလဲမှုအတွက်အခြေခံအုတ်မြစ်ဖြစ်တဲ့အသေးစားနဲ့အလစားစီးပွားရေးလုပ်ငန်းတွေရဲ့အခန်းကဏ္ဍဟာအဓိကကြားတဲ့နေရာမှာရှိနေတာပါ။အခုအခါမှာအမေရိကန်အပါအဝင်နိုင်ငံတချို့ကဒီအသေးစားနဲ့အလစားစီးပွားရေးလုပ်ငန်းတွေအပေါ်သင်တန်းပေးတာမျိုးအပါအဝင်တခြားကူညီမှုတွေလည်းပေးနေပါတယ်။ဂျာမနီမှာနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံခြင်းအတွင်းမှာလည်းဒီအသေးစားနဲ့အလက်စားလုပ်ငန်းတွေအပေါ်ဂျာမနီအနေနဲ့ကူညီပေးသွားမယ်ဆိုပြီးဝန်ကြီးချုပ်မာကဲကပြောဆိုခဲ့ပါတယ
်ဂျာမနီနိုင်ငံနေပြီးတော့လေကမ္ဘာတီတွေအများကြီးရှိပါတယ်ဟိုမြန်မာနိုင်ငံမှာသွားပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ကိုဥပမာဂျာမနီနိုင်ငံနေပြီးတော့ဆိုလို့ရှိရင်ကိုလေကိုယာနဲ့ပတ်သက်ပြီးတော့ထုံစဲတူပါလို့ဒါမလို့ရှိရင်အဝိရှောစဲတူဆက်ပြမှုနဲ့ပတ်သက်တဲ့ပစ္စည်းတွေကိုလည်းဂျာမနီနိုင်ငံမှာသွားပြီးတော့ဥပမာတင်ပြပြီးတော့အကူအညီပေးဖို့ကျွန်တော်ထင်တယ်နှစ်နှစ်အတွင်းမှာအများကြီးဒီဆက်ပြမှုပိုင်းဆိုင်ရာကိုလည်းအကူအညီထောက်ပံ့ပေးနိုင်ပြီ
သမရဦးသိန်းစင်ဟာနှစ်ပေါင်း30အတွင်းဂျာမနီနိုင်ငံကိုပထမဆုံးလာရောက်တဲ့သမ္မတလည်းဖြစ်ပါတယ်။နှစ်နိုင်ငံဆက်ဆံရေးအပြင်စီးပွားရေးကဏ္ဍမှာလည်းတိုးမြင့်လှုပ်ဆောင်ဖို့မျှော်လင့်ထားတဲ့အကြောင်းသမ္မတဦးသိန်းစိန်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်။ဒါအပြင်တဘာဝအရင်းမြစ်တွေကိုထုတ်ယူနိုင်မဲ့ကဏ္ဍဘက်မှာတဲ့မြန်မာနိုင်ငံသားတွေအတွက်အကျိုးဖြစ်ထွန်းနိုင်မဲ့ဤပညာကိုအခြေခံတဲ့ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ကိုလည်းသမ္မတကတိုက်တွန်းခဲ့ပါတယ်။
အခုခါမှာကျွန်တော်တို့နိုင်ငံမှာဒီစက်မှုလုပ်ငန်းများအတွက်ပြင်ပနေပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေတော်တော်များများကျွန်တော်တို့ဝင်ရောက်ဖို့အတွက်ပြင်ဆင်နေပြီးကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ခီးသွွားလုပ်ငန်းကလည်းများစွာကျွန်တော်တို့ဒါဖွံ့ဖြိုးတိုးတက်လာတဲ့အချိန်ကျွန်တော်တို့ဖြစ်ပါတယ်ဒီလိုအချိန်မျိုးမှာကျွန်တော်တို့ဒီဂျာမနီကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့နောက်ပါဝင်ပြီးတော့ကျွန်တော်တို့လာရောက်ရင်းနှီးဖို့အတွက်ကျွန်တော်အနေနဲ့လည်းဖိတ်ကြားလိုပါတယ်
နိုင်ငံစီးပွားရေးပြန်လည်ထူထောင်မှုတွေလုပ်တဲ့အခါမှာအသေးစားနဲ့အလက်စားလုပ်ငန်းတွေရဲ့အခက်အခဲဟာအရေးကြီးတဲ့အတွက်ဒီလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့2013ခုနှစ်ကတည်းကကော်မတီဖွဲ့စည်းပြီးဆောင်ရွက်ခဲ့တဲ့အကြောင်းကိုတော့ပြည်ထောင်စုသမ္မတမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒုက္ခရာဒေါက်တာမျိုးတန်းကအခုလိုပြောပါတယ်
။ဟိုသမ္မတရတာပြီးခဲ့တဲ့နှစ်တည်းက SME Development ဆိုပြီးတော့ဒါဒီဘိုးကော်မတီဖွဲ့လုပ်ငန်းကော်မတီဖွဲ့ရောနော်။အဲ့တော့ဘိုးကော်မတီမှာတော့သူကိုယ်တိုင်သမ္မတကြီးကိုယ်တိုင်ဥက္ကဋ္ဌအဖြစ်ပါဝင်ပြီးတော့အဲ့ဒီကော်မတီမှာအဲကျွန်တော်တို့ရဲ့တင်းကျုပ်ဥက္ကဋ္ဌဦးဝင်းအောင်ကဒီမှာဟိုအဖွဲ့ဝင်ဖြစ်ပါတယ်ဒီမှာကျွန်တော်တို့ကဘာလို့လဲဆိုတော့ SME ရဲ့ capital investment ပေါ့နော်ဟို capital လို့ရဲနောက်ကနော်ဟို skill တွေဘာလို့လဲပေါ့နော်နောက်က technology တို့တာပေါ့နော်ဒီသုံးချက်ကတော့ဒီကပါပေါ့နော်
သမရဦးသိန်းစိန်နဲ့ဝန်ကြီးချုပ်အင်္ဂလာမာကဲတို့တွေ့ဆုံခြင်းမှာမြန်မာနိုင်ငံအတွင်းတစ်ဖက်မှာတိုးတက်လာတဲ့အခြေအနေတွေရှိပေမဲ့နောက်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲကိစ္စအပါအဝင်တိုင်းရင်းသားလူမျိုးပေါင်းစုံရဲ့တိုးတက်မှုနဲ့ပတ်သက်ပြီးတော့လဲဆောင်ရွက်ဖို့လိုအပ်ကြောင်းဆွေးနွေးခဲ့ကြတာပါ။ဂျာမနီနိုင်ငံအနေနဲ့အခုလိုမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်လာတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံအတွင်းလူ့ခွင့်ချိုးဖောက်မှုတွေဆက်ရှိနေသေးပဲဆိုတာကိုသတိပြုဖို့လိုအပ်ကြောင်းဂျာမနီနိုင်ငံရောက်မြန်မာရေးလှုပ်ရှားသူဦးနွေအောင်ကအခုလိုထောက်ပြပြောဆိုခဲ့ပါတယ်။
သမရာဦးသိန်းစိန်တက်လာတဲ့အချိန်တုန်းကသူဟာနိုင်ငံရေးအကျဉ်းသမားပြီးအားလုံးကိုလှုပ်ပေးပါမယ်ဆိုပြီးတော့နော်ဒီရက်တော်မှာသူတို့သူတတ်မှတ်ထားတဲ့အဲ့ဒီရက်အတွင်းဆိုပြီးတော့သူပြောခဲ့တယ်ဟိုဒါပေမဲ့လည်းပဲဟိုထောင်ထဲမှာအခုတည်းကနိုင်ငံရေးအကျဉ်းသမားတွေကရှိနေတော့ပဲအဲ့ဒီအပြင်လယ်မြေအရီပိညာရီပြူရာရီဆိုလို့ရှိရင်လည်းပဲနော်ဒီလိုပဲပို့ပြီးတော့ဟိုကြက်တဲအောင်လှုပ်လာတယ်လယ်သမားတွေဆိုရင်တော့မှဟိုသမန်းတနပ်ပဲစားပါလို့ပြောခံရတဲ့ဟာမျိုးတွေတော့ဖြစ်လာတယ်ဆိုတာကတော့ဒီဥစ္စာတွေကမဖြစ်သင့်တဲ့အရာတွေပဲလေ
နိုင်ငံတော်သမရဦးဆောင်နဲ့မြမကိုစလေအဖွဲ့မှာနိုင်ငံသားရေးဝန်ကြီးဦးဝနာမောင်လင်းပြန်ကြားရေးဝန်ကြီးဦးရထော့ပြည်ထောင်စုဝန်ကြီးတချို့လည်းလိုက်ပါလာခဲ့ကြပါတယ်။ဂျာမနီမြန်မာဆက်ဆံရေး260ပြည့်အထိမ်းအမှတ်အနေနဲ့ဂျာမနီသမ္မတနဲ့ဝန်ကြီးချုပ်တို့ရဲ့ဖိတ်ကြားမှုနဲ့သမ္မတဦးသိန်းစိန်ဂျာမနီနိုင်ငံကိုလာရောက်လည်ပတ်ခဲ့တာဖြစ်ပါတယ်။ဒါဟာသမ္မတရဲ့တတိယအကြိမ်မြောက်ဥရောပခီးစဉ်လည်းဖြစ်ပါတယ်။ဂျာမနီခီးစဉ်ပြီးရင်တော့ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေစီလည်းသွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်တွေအတွင်းမှာလည်းမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးကူညီတွေရရှိနိုင်လိမ့်မယ်ဆိုပြီးတော့လည်းခံမှန်းသုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ။
စီးပွားရေးကဏ္ဍကိုကိုအောင်ကတင်ပြခဲ့တာပါရှင်။မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာလဲမြန်မာနိုင်ငံတိုးတက်ဖွံ့ဖြိုးရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ
်။မြန်မာနိုင်ငံဟာကမ္ဘာပေါ်ကတခြားနိုင်ငံအများပြားနဲ့ရှင်ရင်အဖက်ဖက်မှာရှင်ပြိုင်နိုင်စွမ်းအားအတော်လေးနှိမ့်ချနေတယ်ဆိုတာကိုမကြသေးခင်ကထွက်ခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်ရဲ့အစီရင်ခံစာတစ်ခုမှတွေ့ရပါတယ်။တခြားနိုင်ငံတွေနဲ့သူတင်ကိုတင်ရှင်နိုင်ဖို့နောက်ထပ်အချိန်ဘလောက်ကြာကြာမျိုးဆက်ဘယ်နှဆက်စာလောက်အချိန်ယူရအောင်မယ်လို့ကျမတို့ရဲ့သောတာရှင်တွေထင်ကြပါသလဲ။အဲ့ဒီလိုရှင်နိုင်ဖို့ရာအရေးတကြီးလှုပ်ဖို့လိုနေတာတွေကရောဘာတွေလို့မြင်ပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှဆွေးနွေးကြရအောင်ပါရှင်။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလို့ရတယ်ဆိုရင် VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com စီအင်္ဂါနေ့ညမတိုင်ခင်ကြိုတင်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပေးပို့ထားစေချင်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လည်းစာသားသို့မဟုတ်အသံဖိုင်ကိုအီးမေးလ်ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုတော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အခုဆက်လက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုထုတ်လင်းပါပါမတ်ဆုမြတ်မွန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်
လီဝုဒ်ကနာမည်ကြီးရုပ်ရှင်မင်းသမီးနဲ့အဆိုတော်တရားကျော်ရဲ့အဝတ်မပါမလုံမချုံဓာတ်ပုံတွေအွန်လိုင်းပေါ်မှာပြန်ခဲ့လို့ Apple ကုမ္ပဏီကတော့တော်တော်လေးအပြောခံအရေးခံနေရတဲ့ကိုဇော်ဝင်းလှန်ရဲ့
အွန်လိုင်းပေါ်မှာဓာတ်ပုံတွေဗီဒီယိုတွေကိုတင်ရှင်တဲ့သူတင်နိုင်တဲ့ 4chan ဆိုတဲ့ website ပေါ်မှာ hacker တွေကတင်လိုက်တာဗျ iPad တို့ iPhone တို့ထဲမှာရှိတဲ့ file တွေကိုပြောင်းသိမ်းပေးတဲ့ iCloud storage account တွေကနေဓာတ်ပုံတွေခိုးခံရတာလို့ IT ဆောင်မအတော်များများကတော့ရေးကြတယ်လေဒါကြောင့် Apple ကတော့သူ့ရဲ့ iCloud account တွေတကယ်ပဲခိုးခံရသလားဆိုတာစုံစမ်းနေပါတယ်လို့ပြောရပြီလေ
ဒီလိုမျိုး account တွေ hack လုပ်ခံရတာကို FBI ကလည်းစုံစမ်းနေတယ်ရှင် Apple iCloud မှာဒီကိုယ့်ရဲ့ iPhone ဘယ်ရောက်နေတယ်လဲဆိုတာကိုရှာပေးနိုင်တဲ့ Find My iPhone ဆိုတဲ့ဝန်ဆောင်မှုပါတယ်မလားအဲ့ဒီ Find My iPhone app မှာရှိနေတဲ့ hardware တွေလူသိရှင်ကြားဖြစ်ပြီးတော့သိမကြခင်မှာပဲအခုလိုမျိုးဓာတ်ပုံတွေ online ပေါ်ရောက်လာတာပဲကိုဇော်ဝင်းလှိုင်ရဲ့ဒါကြောင့် Apple ရဲ့ iCloud ကိုဝိုင်းပြီးတော့လက်ညှိုးထိုးနေကြတာလေ
IT ကျွမ်းကျင်သူတွေရဲ့အပြောကိုကိုကပြီး online ဆောင်မတွေထဲမှာရေးကြတဲ့အတိုင်းဆိုရင်တော့အဲ့ဒီ Find My iPhone app ရဲ့ hardware က password တွေကိုမမမချင်းအချင်းချင်းထည့်လို့ရတဲ့ program ကိုဖွင့်ပေးထားတာတဲ့ brute force ဒါမှမဟုတ် iBrute program လို့ခေါ်ကြတယ်ဖြစ်နိုင်မဲ့ password တွေကိုမမမချင်းစမ်းထည့်ပြီးအကောင့်တွေခိုးဝင်ဖို့လုပ်တဲ့နည်းပေါ့လေ
ပုံမှန်အဖြစ်ဒီ Apple ရဲ့ပစ္စည်းတွေက brute force နည်းနဲ့တိုက်ခိုက်နိုင်တဲ့ရန်ကနေပြီးတော့ကာကွယ်ပေးထားပါတယ်ဒါပေမဲ့စောစောကပြောသလိုပဲ Find My iPhone app ရဲ့ hardware ကိုဟက်ကာတွေကအခွင့်အကောင်းယူခဲ့တယ်လို့ဆိုကြတယ်။ online account တိုင်းလို့လို့ကတော့ user နဲ့ password ကိုဘယ်နှခါပဲထည့်ခွင့်ရှိတယ်ဆိုတာမျိုးကန့်သက်ထားတယ်မလား။ဥပမာ3ခါကျော်သွားရင်ဆက်ထည့်ခွင့်မပေးတော့တာမျိုး account ကိုယာယီသုံးလို့မရအောင်လို့ပိတ်လိုက်တာမျိုးတွေလုပ်ထားပါတယ်။လုံခြုံရေး hardware တွေရှိနေတယ်ဆိုတော့ခိုးဝင်ဖို့စူးစမ်းတဲ့သူက password အမှန်မဟုတ်မချင်းဘယ်နှခေါက်ဖြစ်ဖြစ်စမ်းပြီးတော့ထည့်ကြည့်လို့ရနိုင်မှာပေါ့။အဲ့လိုနီးနဲ့ hacker တွေကရုပ်ရှင်မင်းသမီးတွေအဆိုတော်တွေရဲ့ iCloud account တွေကိုဝင်နိုင်တာဖြစ်တယ်လို့သုံးသပ်ကြတယ်ရှင်။
ကတော့ပြောသလိုနာမည်ကြီးအမျိုးသမီးတွေရဲ့ကိုယ်ပိုင်အကောင့်တွေတဲ့တစ်ခုချင်းစီခိုးဝင်ခံရတာလားဒါမှမဟုတ် Apple ရဲ့ iCloud storage တစ်ခုလုံးထဲကိုခိုးဝင်ခံရတာလားဆိုတာကတော့တိတိကျကျမတည့်ခေါ်သေးဘူးလို့ကြွန့်ကျင်သူတို့ကပြောကြတယ်ဗျတကယ်သာ Apple ရဲ့လုံခြုံရေးချိုးဖောက်ခံရတာဆိုရင်တော့နာမည်ကျော်တွေရဲ့အကောင့်တွေတည်းမဟုတ်ဘဲတခြားသူတွေရဲ့အကောင့်တွေတည်းလည်းခိုးဝင်ခံရနိုင်တယ်လို့ဆိုနေကြတယ်လေ
လုံခြုံရေး hardware တွေရှိနေရင်ကိုယ့်ရဲ့ user name ကိုသိတဲ့သူတိုင်းက brute force နည်းကိုသုံးပြီးတော့ password ကိုသိအောင်လုပ်လို့ရတယ်ဆိုတော့password တွေကိုခိုင်ခိုင်မာမာဖြစ်အောင်ထားကြဖို့ကိုလည်း ID ကျွမ်းကျင်သူတွေကအကြံပေးနေကြပါတယ်။ကိုယ့်ရဲ့အကောင့်ခိုးဝင်ခံရသလားလို့စိတ်ထဲမှာမရှင်းဘူးဆိုရင် password တွေကိုပြောင်းလိုက်ဖို့ကိုလည်းအကြံပြုနေကြတယ်လေ
။သူများခံမနိုင်မှုခက်ခဲတဲ့ password ရှိရှိခက်ခက်တွေထားတဲ့နေဆိုတာတော့သိပါတယ်။ဒါပေမဲ့မရတဲ့ password တွေကလည်းများလွန်းတော့ခက်ခက်ခက်ခဲတွေထားမိရင်ကိုယ်တိုင်ပြန်မမှတ်မိမှလည်းစိုးရိမ်ရသေးတယ်ဗျ။
အဲ့ဒါတော့ဟုတ်တယ်ရှင်ဒါပေမဲ့ဒီ Time Magazine ကြီးရဲ့ online ဆောင်းပါအပါအဝင် ID ဆောင်းပါတော်တော်များများကတော့ကိုယ့်ရဲ့ password အမှန်အတွက်ကိုဒီအဆင့်နှစ်ဆင့်နဲ့တေချာအောင်လို့လုပ်တဲ့ two step verification ကိုကိုယ့်ရဲ့ account password တိုင်းအတွက်ကိုသုံးကြဖို့တိုက်တွန်းပါတယ် two step verification နည်းရဘလို့လဲဆိုတော့ကိုယ့်ရဲ့ account ထဲကိုမဝင်ခင်မှာကိုယ်တိုင်ရွေးထားတဲ့မေးခွန်းတွေရဲ့အဖြေတွေနဲ့ password တွေကိုမှန်အောင်ထည့်ဖို့လိုပါတယ်နောက်တယောက်ယောက်ကကိုယ့်ရဲ့ password ရသွားလို့ပြောင်းလိုက်တယ်ဆိုရင်တော့မှကိုယ်သုံးတဲ့လက်ကင် phone တို့ iPad တို့ကွန်ပျူတာရောကနေမှတကယ်ကို password ကိုပြောင်းလို့ရမှာပါ။ဘာလို့လဲဆိုတော့အဲ့ဒီ account service ကနေပြီးတော့ဒီယာယီ password အသစ်ကို text message နဲ့ပဲဖြစ်ဖြစ် email နဲ့ပဲဖြစ်ဖြစ်ဒါမှမဟုတ်ကိုယ့်စီဖုန်းဆက်ပြီးတော့ပဲဖြစ်ဖြစ်ပြောတာဆိုတော့ကိုကလွဲလို့ကြားလို့ရသွားဖို့ခက်ခဲတယ်လေ
။ online account တိုင်းကအဲ့ဒီလို two step verification လုပ်လို့ရနိုင်လို့လားဗျ။တချို့ account တွေကတော့စပြီး setup လုပ်ခတဲ့ကမိခွန်းတွေအဖြေတွေရွေးရတာမျိုးတော့သတိထားမိတယ်။
online ပေါ်မှာကိုယ့်ရဲ့ file မျိုးစုံကိုတင်ထားပေးနိုင်တဲ့ဒီ iCloud အပါအဝင် cloud storage account တိုင်းမှာ two step verification လုပ်လို့ရပါတယ်။အလိုအလျောက်လုပ်မထားလို့ရှိရင်လည်းကိုယ်တိုင်ကပြောင်းပြီးတော့လုပ်လို့ရပါတယ်။ computer နဲ့နည်းပညာသတင်းတွေကိုအသားပေးဖော်ပြတဲ့ cdnet.com ရဲ့ဆောင်းပါးတစ်ခုမှာတော့ဘလို့ account မျိုးဆိုလို့ရှိရင်ဘလို့ setup လုပ်လို့ရတယ်ဆိုတာအသေးစိတ်ရေးပြထားပါတယ်။ခြုံပြီးတော့ရေပူရပြောရမယ်ဆိုရင်တော့ဒီ account တိုင်းမှာ security ဆိုပြီးတော့လုံခြုံရေးပိုင်းနဲ့ဆိုင်တဲ့ menu ရှိပါတယ်။အဲ့ဒီမှာသွားပြီးtwo step verification ဆိုတာကိုကိုကရွေးလိုက်ရုံပါပဲ
ခုခေတ်နည်းပညာတိုးတက်မှုကလည်းကောင်းတာရှိသလိုမကောင်းတာရှိနေတော့ကိုယ့်ဘက်ကလုံခြုံအောင်လုပ်ထားရင်တော့အကောင်းဆုံးပဲထင်တယ်ဗျာ
ဟုတ်တယ်ရှင်အထူးသဖြင့်ဒီ online cloud storage တွေထဲမှာအရေးကြီးတဲ့ file တွေကိုတင်ထားတဲ့သူတွေပို့ပြီးတော့ဂရုစိုက်တင်တယ်ထင်ပါတယ်ကိုယ့်ရဲ့ account တွေတော့ခိုးဝင်စရာအကြောင်းမရှိပါဘူးလို့ထင်ကောင်းထင်နိုင်ပေမဲ့ကိုယ့်ဘက်ကကြိုတင်ကာကွယ်ထားတာကတော့မမှားဘူးလို့ IT ကျွမ်းကျင်သူတိုင်းကတိုက်တွန်းပါတယ်ရှင်
ဘလော့ဂါရီပြောသမျှကိုမဆုမြတ်မွန်ကတင်ဆက်ခဲ့တာပါရှင်ဒီစီစဉ်ကို VOA Internet Website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်ဒါအပြင် VOA မြန်မာပိုင်းရဲ့ soundcloud.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ဆက်လက်ပြီးတော့ကမ္ဘာတလွှားအမှုပညာရှင်တွေရဲ့သတင်းလွှာတွေကိုတင်ပြနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါမအေးတန်နာကျော်ကတင်ပြထားပါတယ်ရှင
် You ready? ဟင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ွားကြပါစေဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့ကွာကျော်ဟာတာတရုတ်ဆောင်ဝါရင်ရုပ်ရှင်မင်းသမီးကြီးတူရုတ်တရက်ဆိုသလိုပဲကွယ်လွန်သွားလို့အမှုပညာလောကသားတွေရောသူ့ရဲ့ပရိသတ်တွေရောအားလုံးပူဆွေးဝမ်းနေနေကြရပါတယ်။မြို့ရုံမြို့ကနာမည်ကျော်ဖက်ရှင်သတင်းဘက်ကတော့စက်တင်ဘာလ၄ရက်နေ့မှာပဲစတင်လိုက်ပါတယ်။ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုဒီတစ်ပတ်ပြောပြပေးသွားပါမယ်။နာမည်ကျော်အမေရိကန်ဟာတာအမှုပညာရှင်ဂျွန်ရီဗာစာအသက်82နှစ်အရွယ်မှာပဲကြာသာရေးနေ့ကမြို့ရုံဆေးရုံတရုံမှာကွယ်လွန်သွားခဲ့ပါတယ်။John Rivers ဟာဟာတာအမှုပညာလောကမှာထင်ရှားတဲ့အရှိဆောင်အမျိုးသမီးတဦးဖြစ်တာကြောင့်သူကွယ်လွန်သွားတဲ့ပုံမှာသူ့ကိုချစ်ခင်မျက်နှာအားပေးတဲ့ပရိသတ်တွေအထူးကိုဝမ်းနည်းကြေကွဲကြရသလိုသူ့ရဲ့လှုပ်ခေါ်ကံပတီနဲ့အမှုပညာရောင်းရင်းတွေလည်းအထူးကိုဝမ်းနည်းခဲ့ကြရတာပါ။ John Rivers ရဲ့ဟာတာနော်ပြီးတော့ကိုကိုကိုလောင်မြောင်ဝေဖန်တတ်တာတွေရုပ်ရှင်ဂီတာဘက်ကအမှုပညာလောကသားတွေအကြောင်းရွေးတဲ့တဲ့ဟာတာလို့ပြောတတ်တာတွေကို250ကျောင်းလူတန်းပေါင်းများစွာကနှစ်ချိုက်သဘောကျခဲ့တာပါ။သူကပြီးခဲ့တဲ့သတင်းပတ်မှာဆောင်ဝင်းစီမားလေချောင်းနဲ့ပတ်သက်ပြီးတော့ခွဲစိတ်မှုအသေးစားလေးတစ်ခုလောက်တော့မှရုတ်တရက်နှလုံးရောဂါဖောက်သွားလို့ဆေးရုံတင်ခဲ့ရပြီးတော့နောက်ထပ်အရက်အနည်းငယ်မှာပဲသတိပြန်မလဲလာတော့ပဲနဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်။ဟောလိဝုဒ်ကနာမည်ကျော်သရုပ်ဆောင်တွေရဲ့အွန်လိုင်းပေါ်ကအင်တာနက်အကောင့်တော်တော်များများကိုဟက်ကာတွေကခိုးဝင်ခဲ့ပြီးတော့တချို့ရဲ့အဝိဗလာပုံတွေကိုအွန်လိုင်းပေါ်မှာတင်ခဲ့တဲ့ကိစ္စကိုသူတို့အနေနဲ့စုံစမ်းနေတယ်လို့အမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောပါတယ်။ဒီလိုမျိုး online account တွေခိုးဝင်ခံရတာကို FBI ကစုံစမ်းနေပေမဲ့လည်းအသေးစိတ်ကိုလောလောဆယ်မှာဘာမှပြောကြတာမရှိသေးပါဘူး။ online ပေါ်မှာပြန့်ခဲ့တဲ့အဝိဗလာနဲ့အကျော်မော်ရီရဲ့ဓာတ်ပုံတွေထဲမှာတော့ Oscar ဆုရရုပ်ရှင်မင်းသမီး Jennifer Lawrence လည်းပါဝင်ပါသေးတယ်။ Hollywood နာမည်ကြီးသရုပ်ဆောင်တွေရဲ့ account တွေထဲကို online ကနေထိုးဖောက်ဝင်ရောက်တဲ့ hacker တယောက်ကခိုးဝင်ပြီးတော့သူတို့ရဲ့အဝိမပါတဲ့မလုံးမချုံဓာတ်ပုံတွေကိုခိုးယူပြီးတော့ 4chan ဆိုတဲ့ website ပေါ်မှာတင်ခဲ့တာဖြစ်ပါတယ်။အဲ့ website ကတော့ကိုဖါကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအမှန်ပြောစရာမလိုဘဲနဲ့ပုံနေဗီဒီယိုတွေတင်နိုင်တဲ့ website တစ်ခုဖြစ်ပါလေရှင်ကာလာတွေမှာ fashion designer ပေါင်း300ကျော်ကပါဝင်ပြီးတော့သူတို့ရဲ့လက်ရာတွေကိုပြသမဲ့2015ຫນွေဦးနဲ့ຫນွေရာဒီ style tip fashion လက်ရာတွေကိုတော့ New York မြို့က Mercedes Benz fashion သတင်းပတ်မှာပြသနိုင်ဖို့အခမ်းအနားပြင်ဆင်သူတွေပွဲစီစဉ်သူတွေအပြင် designer model တွေနဲ့ makeup ပညာရှင်တွေ fashion ပွဲဖြစ်မြောက်ရေးအဖွဲ့သားတွေပြီးခဲ့တဲ့တစ်ပတ်လုံးအလုပ်တွေညှိနှိုင်းခဲ့ကြတာပါဒီ New York Fashion သတင်းပတ်ဟာကမ္ဘာတစ်လောင်းက Fashion မျိုးတော်ကြီးတွေမှာကျင်းပသွားမဲ့ Fashion သတင်းပတ်တွေအားလုံးရဲ့ဒီ Fashion နှစ်အတွက်ပွဲဥရွက်ဖြစ်ပြီးတော့ကမ္ဘာ Fashion သတင်းပတ်ရာသီရဲ့တရားဝင်အဖွဲ့လည်းဖြစ်ပါတယ်။ New York မြို့ Lincoln Center မှာကျင်းပတဲ့900ရာသီမြောက် Fashion သတင်းပတ်မှာအင်္ဂလိပ်ဒေသ82မျိုးပါဝင်ပြသမှာဖြစ်ပြီးတော့အဲ့ဒီမှာတော့ BCBG Max Azaria အဖွဲ့ရဲ့ Fashion ကုန်အမှတ်ဒေသနှစ်ခုလည်းပါဝင်တာပါ
We start working on ideas about 9 months in advance. So we start doing color concepts, and then it's sort of, you know, it has to come together organically. There's nothing that.
Tomorrow, company, yeah, you'll be zalo pio lo yae BCBG ne. Harvey Ledger design to go pya ma wa. BCBG twat daw model ri go tane long me. Ain yi tai we pe ge ya ma e lo BCBG Max Azaria company apwe ye Pandiye aya shi chou. Lubov Azaria ga pya ba de. Di pwe twe 6 la law jo tin pyin sin ge ya de lo le su ba de.စက်တင်ဘာလ4ရက်နေ့ကနေပြီးတော့17ရက်နေ့အထိကျင်းပမယ် Mercedes Benz Fashion သတင်းပတ်ရဲ့ပထမဆုံးနေ့မှာတော့ဒီဇိုင်နာတာတာရှီရှိုဂျီကခေတ်သစ်အမျိုးသမီးတွေနဲ့ live ဖြစ်တဲ့ဇာကာဝင်တွေကိုဖန်တီးပြခဲ့တာပါဒီဇိုင်နာရဲ့အစိတ်ကူးရင်ဆန်လာတဲ့လက်ရာတွေထဲမှာဇာဝတ်စုံတွေပန်းတိုးဝတ်စုံတွေတွေ့ရပါတယ်
အီတလီနိုင်ငံဗီနက်စ်မြို့ကိုစိုက်ကူးတဲ့ပုံဖော်ပြီးတော့ဒီဝတ်စုံတွေကိုဖန်တီးထားတာလို့ဒီဇိုင်နာရှိုးကြီးကပြောပါရီအဲလိုမျိုးစိုက်ကူးတွေနဲ့ဒီဇိုင်နာကသူ့ရဲ့ဝတ်စုံတွေကိုပန်းရောင်၊စင်စွဲရောင်၊ရွှေရောင်၊အပြာရောင်နဲ့ရေပြာရောင်တွေတုံးထားတာပါဂျပန်နိုင်ငံသားဒီဇိုင်နာရှိုးကြီးဟာအမေရိကန်ပြည်အောင်စုမှာဖက်ရှင်ပညာသင်ယူခဲ့ပြီးတော့အခုတော့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာအခြေစိုက်နေပါတယ်။1982ခုနှစ်ထဲကသူ့ရဲ့အိမ်ကြီးတစ်စိတ်ကိုလည်းစတင်ရောင်းချခဲ့တဲ့အရှိုးကြီးကညပွဲတွေ၊မင်္ဂလာပွဲတွေအတွက်ဂါဝင်ရှိတွေ၊နာမည်ကျော်တွေ၊ကော်ဇော်နီခင်အခမ်းအနားတွေမှာပွဲတွက်ဝတ်ဆုံတွေဖန်တီးပေးတဲ့သူဖြစ်ပါတယ်။နယူးယောက်မြို့မှာပဲ fashion show နဲ့ဒရိုက်ဆန်ချစ်သူတွေကြားပြိပခါဖြစ်ကြတဲ့တဲ့င်းကိုဆက်ပြောချင်ပါသေး။ဒီဇိုင်နာ Victor D. Souza ကသူ့ရဲ့ fashion လက်ရာတွေကိုနယူးယောက်မြို့လမ်းပေါ်မှာပြသတော့မြင်းရဲ့ထလုံးတွေကိုစီးပြီးတော့ fashion model တွေကအဝတ်အစားတွေကို fashion ပြခဲ့တာမလို့ဒါကိုဒရိုက်ဆန်ခွင့်ရေးလှုပ်ရှားတဲ့သူတွေကမကျေနပ်ကြပါဘူးတဲ့။သူတို့ကအဲ့ဒီ fashion show ကိုဆန္ဒပြခဲ့ကြတာပါ။မြို့ပြရဲ့လေထုညဉ့်ဉန်းမှုတွေနဲ့နယူးယောက်မြို့ကြီးရဲ့မန်ဟတန်မြို့လယ်လိုနေရာမျိုးဟာမြင်းနဲ့လာလာမှမသက်ဆိုင်ပါဘူးလို့ဒရိတ်ဆန်ချစ်သူတွေကပြောကြတာဖြစ်ပါတယ်ရှင်ဒီတက်တဲ့ရောင်တင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh, yeah, my own, yeah.
မဲအေးတနာကျော်ရဲ့တတ်တရောင်တင်းလှအစီအစဉ်ပါရှင်အခုတော့တင်းလာနေည VOE မြန်မာပိုင်းအစီအစဉ်တွေကိုလည်းဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ဒီသူယုံကြည်ရအစီအစဉ်ကိုတင်ဆက်မှာပါဒေါက်တာဇော်ဝေထူးရဲ့ယုံကြည်ရအမြင်တွေကိုဒီတစ်ပတ်ကြားမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်မောင်ရေးပါလာတာနဲ့ကျွန်တော်တို့လူမှုဘဝတွေရဲ့အဲဒီဟာနေရင်ထဲမှာဖြစ်ပေါ်မိတဲ့အတွေ့အမြင်တချို့ကိုပဲပြန်ပြောပြဖို့စဉ်းစားမိပါတယ်ပထမဆုံးအနေနဲ့စဉ်းစားမိတာကကျွန်တော်လှုပ်တင်ဆရာဝန်ဘဝတော့အဖြစ်ပြက်ကလေးတစ်ခုပါဒီနေ့မှာပြင်းထန်တဲ့အာရချွတ်တဲ့မှုယောဂဝေဒနာခံစားနေရတဲ့ကလေးတယောက်ဆီးရုံကိုရောက်လာပါတယ်အဲဒီအချိန်မျိုးမြင်ရတော့ဘလောက်ချိန်နေဆိုးနေတဲ့ကလေးတွေအပြင်မှာဘလောက်များရှိနေလိုက်မလဲဒီကလေးရောဆေးရုံကစဉ်းစားပေးတဲ့နောက်အဟာရပြည့်အောင်စားเสียမှရှိရင်ဘယ်လိုလုပ်များပြန်ကောင်းမှမလဲဒီလိုကလေးပေါင်းများစွာကိုဆေးရုံရောက်လာတော့မှဆေးကူရတာမျိုးမဟုတ်ခင်ချူတင်ပြီးကုညီခဲ့စေပေးနိုင်တဲ့နေရာမှာဆိုရင်သိကောင်းမှပဲလို့တွေးခဲ့မိတယ်အဲ့လိုတွေးအဲ့လိုယုံကြည်ချက်တွေနဲ့ပဲကျွန်တော်ကုလသမဂ္ဂအဖွဲ့ရီမှာအလုပ်လုပ်ဖြစ်ခဲ့ပါတယ်ကုလသမဂ္ဂကမ္ဘာစားနပ်ရေးခါအစီအစဉ်မှာမိခင်များနဲ့ကလေးများအတွက်အဟာရအစီအစဉ်HIV TB ဝေဒနာရှင်များနဲ့သူတို့ရဲ့မိသားစုတွေအတွက်အာရစီစဉ်နေမှာအလုပ်လုပ်နေတော့2008ခုနှစ်နာဂစ်မွန်နိုင်တိုက်တော့အရေးပေါ်ကူညီခဲ့စေရေးအတွက်ကိုမွန်နိုင်တိုက်ပြီး3ရက်အတွင်းမှာ ARA ထိုင်အောင်ဆင်းခဲ့ပါတယ်အတိဒုက္ခအလွန်ရောက်နေတဲ့လူတွေမှာစားစရာအစာအာဟာရလုံးဝပြတ်တောက်နေပါပြီအစာအာဟာရရရှိဖို့ကအဲ့ဒီချိန်မှာအလွန်အလွန်ကိုအရေးတကြီးလိုအပ်နေခဲ့ပါတယ်ကုလသမဂ္ဂရဲ့လူရမ်းမှုနဲ့အရင်နဲ့စားနိုင်တဲ့အရေးပေါ်အာဟာရတွေနောက်ကလေးတွေအတွက်အာရမြန်ဘစ်ကစ်တွေနဲ့စံတန်ချိန်ပေါင်းများစွာကိုလူများလက်ထဲရောက်အရေးပေါ်စီစဉ်ဝင်းကပေးနိုင်ခဲ့ပါတယ်။အဲဒီအချိန်ဒီတုန်းကဆိုရင်နေ့တိုင်းကမနေ့9နာရီခွဲလောက်ကနေညသကောင်ကျော်လောက်ထိမနာတမ်းကျွန်တော်တို့တွေလုပ်ခဲ့ကြရပြီးမမောနိုင်ပါဘူး။ဖာရရဲ့တက်ဆက်ကိုဘယ်လောက်ထိအရေးပါလဲဆိုတော့ကိုယ်တွေ့ရင်နဲ့အထီးသိမြင်ခံစားခဲ့ရတယ်လို့ကိုယ်နိုင်ငံသားလူပေါင်းများစွာထိခိုက်ခံစားရတဲ့အချိန်သူတို့အလိုအဆောင်ချိန်မှာကိုတက်နိုင်တဲ့နေရာကန္နာလေးကနေကူညီပေးနိုင်ခဲ့တဲ့ကိုရည်တီချက်ကိုလည်းယုံကြည်အမှတ်ရနိုင်မိပါတယ်။နောက်အမှတ်ရမိတာတစ်ခုကကျွန်တော်ကုလသမဂ္ဂကလေးများရဲ့ပုံငွေအဖွဲ့မှာလုပ်တော့တနိုင်ငံလုံးအတိုင်းအတာနဲ့ဆောင်ရွက်တဲ့ဖာရာစီစဉ်များကိုဆောင်ရွက်ရင်းနဲ့ပုပ္ပဟနီကရွာလေးတရွာမှာဆိုရင်သာသမီ9ယောက်မွေးဖွားခဲ့တဲ့မိခင်တယောက်ကပထမကလေးလေးဦးစလုံးကတငယ်နာယောဂနဲ့တည်ဆုံးခဲ့ရပြီးတော့နောက်ဆုံးကိုဝင်ကြတော့မှကိုဝင်ဆောင်အာဟာရဆောင်ရှားမှုအစီအစဉ်ရပေးတဲ့
ဗီတာမင် B1 ဆေးကြားလေးတွေတောက်ရပြီးအဲ့ဒီကလေးကြတော့မှပဲ B1 ချို့တဲ့တဲ့ငယ်နာယောဂါနဲ့မတည်ပဲအသက်ရှင်နေတဲ့အကြောင်းကိုကျေးဇူးတင်ပြောပြတာကျုံခဲ့ရပါတယ်။အဲ့တော့ကိုယုံကြည်မှုနဲ့ပါဝင်လို့ဆောင်ခဲ့တဲ့ပြည်သူ့ကျမ်းမှာအာဟာရစောင့်ရှောက်မှုရဲ့ကလေးပေါင်းများစွာအသက်ပေါင်းများစွာကိုခင်နိုင်တဲ့အချိုးကျေးဇူးတွေအတွက်ကိုပို့ပြီးတော့ယုံကြည်အားတက်စေခဲ့ပါတယ်။နောက်မြင်မိတာတစ်ခုကတော့တက်ကြီးရွယ်ဝများဘဝနဲ့ပတ်သက်ပြီးတော့ပါမင်းဝေမချာနိုင်တော့တဲ့တက်ကြီးရွယ်ဝတွေအနေနဲ့ American ပြည်တော်စုမှာဆိုရင်တက်ကြီးရွယ်ဝများအတွက်အာဟာရစီစဉ်အောင်ပါစားစာအာဟာရအတွက်လူကုန်ဒိက္ခာရှိစွာလေးနေနိုင်ကြပါတယ်။အချို့အားဖြင့်ပြောရမယ်ဆိုရင်တော့နောင်မေးဖွားလာမယ့်မျိုးဆက်လူတွေကြရင်လူဘဝအစအမိဝမ်းနှမ်းမှာခဲရအာဟာရမပြည့်စုံတဲ့အမိဝမ်းချတိုင်းမျိုးကိုအချို့ဆုံးရစီခြင်းတော့ပါဘူး။အလားတူပဲနေဝင်စည်းစားရွယ်အထောက်ပံ့မဲ့နေတဲ့အဖိုးအဖွားတွေကိုလည်းအသက်ဆက်ဖို့အစားအာဟာရလေးတစ်နက်စားအတွက်နောက်ဆုံးချိန်ထိနေ့စဉ်နဲ့အမျှကိုးရမယ်နေတဲ့ဘဝရင်းမဖြစ်နေစေချင်တော့ပါဘူး။ဖယ်စွန်းနဲ့ခုနှစ်ခုရှိခုလောက်ပဲအများဆုံးနေထိုင်ခွင့်ရရှိထားကြတဲ့လူဘဝကဏ္ဍမှာနေရာတည်တည်မှာလှုပ်ဆောင်နိုင်စွမ်းရှိနေကြတဲ့သူတွေအနေနဲ့လည်းလူသားအလုံးရဲ့အသက်အတွက်အရေးကြီးလာတဲ့အာဟာရနဲ့အဲ့ဒီအတွက်လူကုန်တိတ်ခါရှိစွာအသက်ရှင်နေသွားနိုင်မယ့်အစီအစဉ်လေးတွေကိုမိမိတို့နဲ့ထပ်တူသဘောထားပြီးစိတ်ကောင်းနှလုံးကောင်းနဲ့မေတ္တာတစ္ဆာအပြည့်နဲ့ပါဝင်လှုပ်ဆောင်ပေးနိုင်ကြမယ်ဆိုရင်ကျွန်တော်တို့အားလုံးရဲ့အိမ်မက်ဖြစ်တဲ့ကျမ်းမာတဲ့လူကုန်ဒိခါရှိစွာနေနိုင်တဲ့မင်္ဂလာတရားနဲ့ပြည့်စုံတဲ့မြမလူကောင်တစ်ခုဖြစ်လာဖို့အထောက်ပံ့ဖြစ်ပါစေကြားလို့ဆုတောင်းပေးပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူတင်ဆက်နေတဲ့သူယုံကြည်ရာအစီအစဉ်ပါရှင်တော်ရရှင်တွေကိုယ်တိုင်လည်းပါဝင်ပြောဆိုကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu Salon ကနေထုတ်လွှင့်နေကြောင်းလည်းအသိပေးပါရစေရှင်အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြမှာပါရှင
်ယူကရိန်းနိုင်ငံမှာအစိုးရနဲ့ရုရှားလူလာသူတွေကြားတိုက်ပွဲတွေပြန်ဆဖြစ်နေလို့သတင်းတွေထွက်နေချိန်မှာသမ္မတပီထရိုပိုရိုရှန်ကိုဟာနိုင်ငံတောင်ပိုင်းရှေ့တန်းမြို့တစ်ခုကိုရောက်သွားခဲ့ပါတယ်တောက်ချာနေကအဖြစ်ခက်စေသဘောတူညီမှုပြီးနိုင်ငံအရှေ့ပိုင်းနေရာများစွာမှာအဖြစ်ခက်ရက်သွားခဲ့ပေမဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့နိုင်ငံတောင်ပိုင်းစေကမ်းမြို့မာရီပူပိုမြို့ကိုရောက်လာတဲ့သမရပိုရိုရှန်ကိုကဒီယူကရိန်းပိုင်မြို့ကိုဘယ်တော့မှအသိခံမှာမဟုတ်ဘူးလို့အင်တာနက်တွစ်တာကနေတဆင့်ကြေညာလိုက်ပါတယ်။ရုရှားဆူရပိုင်ရေနံကုမ္ပဏီတွေဖြစ်တဲ့ Rosneft နဲ့ Transneft တို့နဲ့အတူရေနံသဘာဝဓာတ်ငွေ့ကုမ္ပဏီကြီး Gazprom ရဲ့ရေနံဌာနကိုပါအရေးယူတန်ခတ်မှုအသစ်တွေချမှတ်ဖို့ EU ဥရောပသမဂ္ဂကဒီနေ့အတည်ပြုဖို့ရှိနေပါတယ်။မနက်ဖြန်မှာစပြီးတက်ရောက်မဲ့ဒီတန်ခတ်မှုအတွက် EU ဖွဲ့ဝင်နိုင်ငံတွေစီကနောက်ဆုံးအတည်ပြုချက်တွေပဲလိုပါတော့တယ်။အဖွဲ့ဝင်28နိုင်ငံက EU သမ္မတကြီးတွေကအခုလိုအသစ်ထပ်မံရေးယူတန်ခတ်ဖို့တောက်ချာနေကမူအဖြစ်သဘောတူညီခဲ့တာဖြစ်ပါတယ်။ဆိုမာလီယာနိုင်ငံမြို့တော်မှာအသေးခံကားဘုံးကွဲမှုတစ်ခုကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီး28ဦးထဏ်ရသွားခဲ့ပါတယ်။မြို့တော်မှာဒီရှူကနေကီလိုမီတာ20အကွာမှာဖြစ်တဲ့ဒီပတ်ကွဲမှုဟာအယ်ရှာဘက်မွတ်စလင်စစ်သည်ကြအဖွဲ့ကသူတို့လုပ်တာဖြစ်တယ်လို့ကြေညာလိုက်ပါတယ်။တရုတ်နိုင်ငံကိုရောက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးချန်ပီယံရှိဆူဇန်ရိုက်ဆာသူ့ရဲ့သုံးရတာခီးစဉ်စဒီနေ့မှာပဲတရုတ်ဆိုးရချီနန်တန်မန်တူဖြစ်တဲ့ရန်ကြီးရှိနဲ့တွေ့ဆုံခဲ့ပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားရဲ့နိုဝင်ဘာမှာသွားမဲ့ခီးစဉ်အတွက်ကြိုတင်ပြင်ဆင်မှုတွေပြင်ဆင်ထားခဲ့ပါတယ်အနောက်အာဖရိကမှာဖြစ်ပွားလာတဲ့အီဘိုလာပြဿနာအတွက်နိုင်ငံတကာကဝိုင်းပြီးတုံ့ပြန်ကြဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်ဒီရောဂါမပြန့်နှံ့အောင်လုပ်နိုင်ရသားနဲ့နော်အာဖရိကမှာကျန်းမာရေးအခြေခံအဆောက်အအုံကောင်းကောင်းမရှိတာကြောင့်အခုလိုပြန်ပွားခဲ့ရတာလို့သူကဆိုပါတယ်ခင်ဗျာ
။တည်ရင်ချင်းချုပ်ကိုကိုဝင်းမင်းကတင်ဆက်ခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့နန်းလောင်ပါ။အင်ဂျင်နီယာကတော့ Linus Rimkes ဖြစ်ပါတယ်။ VOE မြန်မာပိုင်းကိုနားဆင်ကြတဲ့သောရရှင်အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ရှင်။ကောင်းသောညဖြစ်ပါစေ။
This program has come to you from the Voice of America, Washington.